Welcome to the Voice of America in Burmese.
ဒီနေ့အတွက်ဆိုရကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဆက်ကြပါစီခင်ဗျာ။ VOA အမေရိကန်တိုင်းရင်2022ခုနှစ်မေလ28ရက်တောက်ချန်နေမနေ့ပဲအစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေတိုင်းလူမီတာ3248နဲ့တိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေတယ်လို့ကျွန်တော်ရဲ့ VOA Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပေးပါပါ။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာထိပ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်မြန်မာနိုင်ငံကသဘာဝတန်ငွေလုပ်ငန်းအတွက်ငွေပေးချေရေးကိုဆိုင်းငံ့လိုက်တဲ့ကုမ္ပဏီတွေရှိလာပါတယ်ဒါနဲ့ပတ်သက်လို
့အများကြီးတော့ရှိမှာပေါ့အခုတော့မှစစ်ကုန်စီနေတဲ့အားဒီလိုမှလည်းအထက်အကျယ်ကြေတည်နေကြပြီးဆိုင်းငံ့ရတယ်ပို့တော်ရရှိဖို့ဘဝလို့ပြောအဲ့ဆိုရယ်ဆိုလို့ရှိရင်အလားတူဖြစ်နေတယ်
Total နဲ့ Chevron ကုမ္ပဏီကနေပြီးတော့ငွေကြေးပေးပို့မှုတွေဆိုင်းငံ့ထားတဲ့အကြောင်းနဲ့အတူတခါတရုတ်နဲ့ဆက်ကုန်သွယ်ရေးအခြေအနေကဘယ်လိုရှိပါသလဲ။ထိုင်းနိုင်ငံမှာမြန်မာလူသမားတွေကြားထဲမှာကိုဗစ်ရောဂါပိုးကူးစက်တာတွေတွေ့လာရပြီးတဲ့နောက်ထိုင်းနိုင်ငံအစိုးရအာဏာပိုင်တွေကထိန်းချုပ်မှုတွေလှုပ်လာပါတယ်။ဒီလိုအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍတခါတိုင်းရင်သတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပါပါအဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံအရှိတောင်ပိုင်းတိုင်းရင်သားဒေသတွေမှာ2021ခုနှစ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့အတွက်အခုချိန်ထိအိုးအိမ်ဆန့်ခွာထွက်ပြေးရသူစုစုပေါင်း 15,000 ကျော်ရှိလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအထောက်အကူပေးရေးညှိနှိုင်းမှုအဖွဲ့အိုချာကပြောပါတယ်အထူးသဖြင့်ကယားပြည်နယ်ထဲမှာမီလာကုံရပ်ပိုင်းတွေအတွင်းစစ်ရှောင်း 38,000 လောက်ရှိလာနေတာဖြစ်ပြီးမြန်မာနိုင်ငံတွင်းကတိုက်ပွဲဖြစ်ပွားရာဒေသနဲ့ပြည်သူတန်းတန်းလောက်အတွက်အကူအညီရန်ပုံငွေအမေရိကန်ဒေါ်လာတန်း290လောက်လိုအပ်နေပေမဲ့15ရာခိုင်နှုန်းလောက်သာရသေးကြောင်းလည်းမီလာ28ရက်ကျတဲ့ပြည်နယ်မှာထုတ်ပြန်တဲ့အိုချာရဲ့မြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာအခြေအနေအစိုးရခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံအရှိတောင်ပိုင်းဒေသတွေမှာဧပြီလနဲ့မေလတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ရှောင်း 46,000 လောက်ရှိလာနေပြီးကယားပြည်နယ်ထဲမှာတော့မေလကုန်မှာဥယျာဉ်ဆန့်ခွာထွက်ပြေးရသူက 38,000 ဖြစ်လာနေတယ်လို့ဖော်ပြထားပါတယ်။ချင်းပြည်နယ်မင်းတပ်မှာတော့စစ်တပ်ကရဟတ်ရင်တွေလက်နက်ကြီးတွေတုံတိုက်ခိုက်ခဲ့တဲ့မေလ12ရက်နေ့ကစပြီးတိုက်ပွဲတွေအရှိန်မြင့်လာခဲ့တဲ့နောက်ပိုင်းဥယျာဉ်ဆန့်ခွာထွက်ပြေးရသူထောင်ပေါင်းများစွာရှိနေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအပြင်တိုင်းရင်းသားလက်နက်ကိုင်အချင်းချင်းမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မီလာအတွင်းနေအိမ်တွေကနေထွက်ပြေးရသူ2800လောက်ရှိပြီးဒီနှစ်ဆိုင်ကလေးကထွက်ပြေးနေရသူတွေနဲ့ဆိုအခုချိန်မှာစစ်ရှောင်စုစုပေါင်း 8,400 လောက်ရှိနေပြီလို့လည်းဖော်ပြထားပါတယ်။ကချင်ပြည်နယ်ထဲမှာအခုအစိုးရခန်းစားတင်သွင်းတဲ့ဧပြီလ24ရက်ကနေမေလ24ရက်အတွင်းစစ်ရှောင်ဥယျာဉ်တိုးမလာပေမဲ့စစ်တပ်နဲ့ကျေးရကချင်လက်နက်ကင်တပ်ဖွဲ့တွေကြောင့်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မတ်လလယ်ကလေးကနေရဆန့်ခွာထွက်ပြေးရသူ 8,500 လောက်ဟာဂုတိအိမ်မပြန်နိုင်ကြသေးပါဘူး။ရခိုင်ပြည်နယ်ထဲမှာတော့နောက်ထပ်အိုးအိမ်ဆန့်ခွာထွက်ပြေးရသူမရှိပေမဲ့အရင်တိုက်ပွဲတွေကြောင့်မြောက်ဦးနယ်စစ်တွေအပါအဝင်စစ်ရှောင်စခန်းတွေမှာရောက်နေတဲ့ဒုက္ခသည်တွေကြောင့် One Day One Shot ရောဂါတွေနဲ့ရင်ဆိုင်နေရကြောင်းဖော်ပြထားပါတယ်။ဒီဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာတန်း290လောက်တောင်းခံထားပေမဲ့အခု15ရာခိုင်နှုန်းလောက်ပဲရသေးကြောင်းလည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတံတမကြီးနေရာအတွက်စစ်ကောင်စီကဝါရှင်တန်တန်ရုံးကစစ်တပ်မှုဗိုလ်မှူးကြီးအောင်သူရင်ကိုခန့်အပ်လိုက်ပါတယ်။လက်ရှိတံတမကြီးတာဝန်ယူထားတဲ့ဦးကျော်မိုးထွန်းနေရာမှာအစားထိုးမဲ့အစီအစဉ်ကိုကုလသမဂ္ဂအတွင်းမှုချုပ်ရုံးကိုအကြောင်းကြားထားတယ်လို့လည်းဝါရှင်တန်မြန်မာတံရုံးကတံတမကြီးဦးအောင်နှင်းကRFA ကိုအင်ကာနေမှာပြောဆိုလိုက်တာဖြစ်ပါတယ်
။အဲဒါဟုတ်ပါတယ်။ဒီဥစ္စာကိုဟိုဆိုရနေပြီးတော့ဟိုကုလသမဂ္ဂဌာနချုပ်ဟိုတွင်းမှုချုပ်ကိုစာပို့ထားပါတယ်။ကုလသမဂ္ဂဘက်ကတို့ဆုံးဖြတ်ပါတယ်။ကုလသမဂ္ဂမှာ credentials committee ဆိုတာရှိပါတယ်။သူတို့ကနေပြီးတော့ဆုံးဖြတ်မှာ
။ကုလသမဂ္ဂဆိုင်ရာမြန်မာတံတမကြီးဖြစ်လက်ရှိတာဝန်ယူထားတဲ့ဦးကျော်မိုးထွန်းကတော့စစ်ကောင်စီကအာဏာသိမ်းဖယ်ရှားလိုက်တဲ့အစိုးရကိုသာဆက်ပြီးကိုစားပြုမှာဖြစ်ကြောင်းပြောဆိုထားတာပါ။မြန်မာတံတမကြီးဦးကျော်မိုးထွန်းနေရာမှာအစားထိုးဖို့အတွက်စစ်ကောင်စီရဲ့အကြိုးပမ်းမှုဟာကုလသမဂ္ဂကတံတမန်တွေကိုအတိအမှတ်ပြုလက်ခံရတဲ့ credential committee မှာ အခြေအတင်အငင်းပွားစရာတွေလည်းကျုံ့နိုင်ပါတယ်မြန်မာနိုင်ငံမှာဖက်ဒရယ်တရက်စစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရက်ကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာရောက်မြန်မာတန်တမန်ဝန်ထမ်းတချို့အာဏာဖီဆိုင်လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ခဲ့ကြရကစစ်ကောင်စီကတာဝန်ကနေရက်စဲတာခံခဲ့ရသူတွေလည်းရှိနေပါတယ်မြန်မာစစ်တပ်ဖက်ဒရယ်တရက်အာဏာသိမ်းခဲ့ခြင်းကစပြီးဖမ်းဆီးထားတဲ့သတင်းတောက်တွေပေါ်မှာတရားဆက်ဆိုထားတာအားလုံးကိုချက်ချင်းပြန်ပြီးရုပ်သိမ်းဖို့Amnesty International နိုင်ငံတကာလူငင်းချမ်းသာကွန်အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။မြန်မာသတင်းသမားတွေဟာသူတို့ပေါ်မှာချင်းချောက်မှုတွေအချက်ကင်မှုတွေနဲ့နှင်းပန်းနှိပ်စက်မှုတွေကိုအခုထိရင်ဆိုင်နေရဆဲဖြစ်ပြီးဒါဟာရင်းနဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖုံးကွယ်နိုင်ဖို့နဲ့ငင်းငင်းစွာဆန္ဒပြသူတွေကိုဖိနှိပ်ဖို့မြန်မာအာဏာပိုင်တွေရဲ့ကြိုးပမ်းမှုဖြစ်ကြောင်းထင်ရှားနေတယ်လို့ AI လူခွင့်ရေးအဖွဲ့ကချက်တဲ့ပြင်းနေမှာပြောပါတယ်။တရားရင်ဆိုင်မှုဖမ်းခံနေရသူတွေအမှတ်ခံနဲ့ပြန်ပြီးလွတ်လာသူတွေဒါမှမဟုတ်ဖမ်းဝရမ်းအထောက်ခံထားရသူတွေအပါအဝင်တရင်တော့အလုံးဟာသူတို့အလုပ်ကိုသူတို့လုပ်နေတာဖြစ်ပြီးသူတို့ရဲ့ရပိုင်ခွင့်ကိုငြင်းငြင်းစွာချင့်သုံးနေကြသူတွေဖြစ်တဲ့အတွက်သူတို့အလုံးပေါ်ဆွဲဆိုထားတာတွေကိုရုပ်သိမ်းပေးဖို့ AI ဖွဲ့ကတောင်းဆိုတာဖြစ်ပါတယ်လူမှုမတည်ငြိမ်အောင်လုပ်နေတဲ့တရင်တော့တွေကသာအာဏာပိုင်တွေကဖမ်းဆီးတာဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုထားတာပါနိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးတင် AAPP ကပြုစုထားတဲ့စင်ရရစစ်တပ်ကအရသာအစိုးရအဖွဲ့ကိုဖြုတ်ချပြီးအာဏာသိမ်းခဲ့ခြင်းကနေအခုချိန်ထိတရင်တောက်88ရောက်ဖမ်းခံခဲ့ရပြီးဒီထဲကထက်ဝက်ကျော်ဟာဂုတိအထိန်းသိမ်းခံနေရဆဲပဲလို့လည်း AI ကပြောပါတယ်အဖမ်းခံနေရသူတွေထဲမှာ Frontier မြန်မာ Magazine Editor American နိုင်ငံသား Danny Fenster လည်းပါဝင်ပြီးသူဟာတနင်္လာနေ့ကမလေးရှားနိုင်ငံကိုသွားမဲ့လေမော်မတက်ခင်မှာမင်္ဂလာတုံလေးစိတ်မှာအဖမ်းခံခဲ့ရပြီးရန်ကုန်အင်းစင်အချင်းတောင်မှာအထိန်သိမ်းခံရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့ကလေးကအာဏာသိမ်းထားတဲ့စစ်တပ်အတွက်ဝင်ငွေရလန်းတစ်ခုဖြစ်နေတဲ့တဘာဝဒဏ်ငွေတင်ပို့မှုကရတဲ့ငွေတွေကတချို့ကိုပြင်သစ်ရေနံလုပ်ငန်းတိုတော်နဲ့ American ဆွမ်းအင်ကုမ္ပဏီ Chevron တို့ကပေးချေဖို့အတွက်ဆိုင်းငံ့ထားမှာဖြစ်ကြောင်းပြောပါတယ်မြန်မာနိုင်ငံထဲမှာစီးပွားရေးလုပ်ငန်းနေတဲ့ကုမ္ပဏီတွေဟာနိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့အရေးကောက်ခံဆက်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကအစ်စ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ရဲ့ဖိအားပေးမှုတွေကိုခံနေရတာဖြစ်ပါတယ်။ Total ကုမ္ပဏီရဲ့ကြေညာချက်ထဲမှာတော့ Chevron အစုရှယ်ယာဝန်တွေနဲ့ပူးတွဲအဆိုပြုချက်ထွက်လာတဲ့နောက်ပိုင်းမုတ်တမတဘာဝဒဏ်ငွေတည်ယူပို့ဆောင်ရေးကုမ္ပဏီ NGTC အစုရှယ်ယာဝန်တွေရဲ့အစည်းအဝေးမှာဒီငွေပေးချေမှုအလုပ်ကိုရပ်ဆိုင်းဖို့အတွက်မဲခွဲဆုံးဖြတ်ခဲ့တာဖြစ်ကြောင်းဒါဟာမြန်မာနိုင်ငံတွင်အာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေမတည်ငြိမ်တဲ့အတွက်ဖြစ်ကြောင်းဖော်ပြထားပါတယ်။ဂျရနာသဘာဝဒဏ်ငွေတိုက်ကနေထိုင်းနိုင်ငံကိုတွေ့တန်းထားတဲ့ပိုက်လိုင်းလုပ်ငန်းကိုပိုင်ဆိုင်တဲ့ MGTC ကုမ္ပဏီရဲ့ 37.24 ရာခိုင်နှုန်းကို Total ကုမ္ပဏီကပိုင်ဆိုင်ပြီး Chevron က 28 ရာခိုင်နှုန်းနဲ့ General ကိုထိုင်း PTT EP နဲ့မြန်မာရင်းနှီးလုပ်ငန်း MOG တို့ကပိုင်ဆိုင်တာဖြစ်ပါတယ်။ Total ကုမ္ပဏီရဲ့အကြေညာချက်ထဲမှာမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေနဲ့လူခွင့်ချိုးဖောက်မှုတွေအတွက်ရှုံချကြောင်းနဲ့ EU ဥရောပတမကနဲ့ American ပြည်တော်စုတို့ကပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်တဲ့အခါလိုက်နာသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ Chevron ကလည်းမြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအခြေအနေတိုးတက်လာစေဖို့အတွက်အားလုံးစုပေါင်းပြီးတုံ့ပြန်ဆောင်ရွက်ဖို့လိုအပ်နေပြီဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ Thai PTT EB ဘက်ကတော့အခုချိန်ထိဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဆိုင်းတိုမီတာ31 kHz 9383ညဆိုင်းတိုမီတာ32 kHz 9390ညဆိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတိုင်းတွေမှာဆိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တော်ခင်ရွတ်တဲ့ကြိုးပြသွားတဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထိတ်တန့်ရောက်သတင်းတွေကိုနားဆင်ရပြီးမှတော့ဒီအစီအလဲပိုင်းဒေသဂါဇာမှာပြီးခဲ့တဲ့တလောကတိုက်ပွဲကာလအတွင်းကျူးလွန်ခဲ့ကြတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးကုလလုံခြုံရေးကောင်စီကုလဒီလူ့အခွင့်အရေးကောင်စီကနေပြီးတော့ဘယ်လိုစုံစမ်းသွားမလဲဆိုတဲ့သတင်းတွေအပါအဝင်အခြားစိတ်ဝင်စားဖွယ်ရာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကကြေပြပေးပါမယ်ခင်ဗျာ
ဣဇွင်းနဲ့ဂါဇာဒေသကဟားမတ်စစ်သွေးကြွတွေကြား၁၇ရက်ကြာတက်ကတ်မှုတွေအတွင်းကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုနိုင်ငံတကာကစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကစုံဖြတ်လိုက်ပါတယ
် The results of the recorded votes are as follows 24 in favor 9 against 14 abstentions.
Mayala to ya, Taukame, Salime, Kankwame, Kume, Janime, Salime, Sunche Cheku, a tea few like Parello, Luque, Cosi, Leja Uta, Fijininga, Kurumgasa, Kuzle, Nazesh Shaman Kanga, Mayalaku, Kinya Lagava, Kurumgasa, Palasan Kuzle, Pone, Islam Puansa Yepwe, YCU Putu at Tinsene, Sufijago, Luque, Cosi, Jarabini, two Siwama, Mekwe Sumpelata Chipare. လူခွေးဆရာကုလသမဂ္ဂကော်မရှင်နာမင်းကြီးမီရှယ်ပက်ရှလကလည်းဂါဇာဒေသကိုအစ္စရေးလေကြောင်းတိုက်ခိုက်မှုဟာဆရာစုမှုမျောနေကြောင်းပြောဆိုလိုက်သလိုတချိန်တည်းမှာပဲဟာမတ်စ်ရဲ့ရော့ကက်နဲ့ပစ်ခတ်မှုတွေအားလည်းနိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်ကြောင်းပြောဆိုလိုက်ပါတယ်ပြစ်ခတ်စတင်ပစ်ပွားချိန်မှာဟာမတ်စ်နဲ့တခြားလက်နက်ကိုင်အုပ်စုတွေကအစ္စရေးဘက်ကိုရော့ကက်တွေနဲ့ဒလဇတ်ပ တွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အယတားထိခဲ့တည်ချင်မှုတွေများပြားခဲ့ပြီးတက္ကမှုတွေအတွင်းဆူရဆောက်ဦးတွေလူနေအိမ်တွေနိုင်ငံကလူသားချင်းစာနာမှုအကူအညီပေးအဖွဲ့အစည်းတွေစေဘက်ဆိုင်ရာဆောက်ဦးနဲ့မီဒီယာရုံးတွေကိုပါပြစ်မှတ်ထားခဲ့တာတွေကိုလည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးကပြောဆိုသွားပါတယ်အဆူရနေတောင်မဲဗီတိုရီယာပြည်နယ်မှာကိုဗစ်ကပ်ရောဂါကူးစက်မှုအသစ်တွေတိုးလာရာကယောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးကြာသပတေးနေ့ကစသတင်းတစ်ပတ်ကြာသွားလာကန့်သက်တားနေလိုက်ပါတယ်။ပြည်နယ်မြို့တော်မဲလ်ဘုန်းမှာတော့ယောဂါကူးစက်သူလူနာသေးစနစ်ယောက်ကြာသပတေးနေ့ကပဲအတည်ပြုလိုက်တဲ့အတွက်စုစုပေါင်း26ယောက်ရှိခဲ့တာပါ။လူနာသစ်တွေတိုးလာနေတဲ့အတွက်လည်းပြည်နယ်စုကတာဝန်ရှိသူတွေစိုးရိမ်နေပါတယ်။
In the last day, we've seen more evidence that we're dealing with a highly infectious strain of the virus.A variant of concern which is
ဒီရက်ဒီမှာအရင်နဲ့မတူအောင်ကူးစက်မှုမြန်ဆန်ပြီးစိုးရိမ်စရာယောဂပိုအမျိုးအစားနဲ့ရင်ဆိုင်နေရတဲ့အထောက်အထားတွေလည်းတွေ့နေရပါတယ်လို့ပြည်နယ်ယာယီဝန်ကြီးချုပ် James Malino ကပြောဆိုသွားတာပါ။ပြပခီးသွားပြီးဟိုတယ်မှာအသွာလာကန့်သတ်ခံထားရခြင်းမှာပဲအိန္ဒိယနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ virus ပိုအမျိုးအစားသည့်ကူးစက်ခံခဲ့ရသူ2ထံကနေကူးစက်မှုတွေထပ်မံဖြစ်ပွားခဲ့တာလို့လည်းပြောဆိုသွားပါတယ်။သွားလာကတ်သက်တားမြစ်ထားချိန်မှာမြို့ကန်နေနေနဲ့မဖြစ်မနေအလုပ်သွားတာကြောင်းသွားတာဈေးဝယ်တာပြည်သူဆောက်ရှောက်တာလေ့ကျင့်ခန်းလုပ်တာကာကွယ်ဆေးထိုးတာတွေပါဝင်ကျန်းမာရေးနဲ့ပတ်သက်တဲ့ကိစ္စတွေတော့ကတော့ပြင်ပမှာသွားလာခွင့်ပြုမှာဖြစ်ပါတယ်ကိုဗစ်ကပ်ရောဂါကူးစက်မှုတွေစတင်ရင်ငါးဆက်လို့ဗစ်တိုးရီးယားပြည်နယ်မှာသွားလာလှုပ်ရှားမှုတွေကတ်သက်ထိန်းချုပ်တာဒီကြေးနဲ့ဆိုရင်တော့လေ့ကျင့်မြောင်လည်းဖြစ်ပါတယ်ကမ္ဘာတဝန်းလူပေါင်းတန်းချီသိဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ဇီးမြစ်ကိုအမေရိကန်ထိပ်တန်းထောက်လိုင်းအေဂျင်စီတွေထပ်မံစုံစမ်းစစ်ဆေးပြီးတွေ့ရှိချက်တွေကိုအများပြည်သူသိနေအောင်ထုတ်ပေါ်ပြောဆိုသွားမယ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ရပောင်း90ကျားစုံစမ်းစစ်ဆေးမှုကတွေ့ရှိချက်တွေကိုအများပြည်သူကိုအပြည့်အဝချပြသွားမှာဖြစ်ကြောင်းလည်းအိုဟိုင်းယိုးပြည်နယ်ကလီဗလန်မြို့ကိုသွားဖို့ကြာသပတေးနေ့က Air Force 1အထူးလေယာဉ်မှမတက်ခင်သမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကိုဗစ်ကပ်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံတခွဲကန်ကနေစတင်ပြန့်နှံ့တာဖြစ်နိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေထွက်ပေါ်လာရကအမေရိကန်မျိုးသားတခွဲကန်နေပါဝင်လိုအပ်တဲ့ထောက်ကူတွေနဲ့ပြန်လည်စုံစမ်းစစ်ဆေးဖို့အင်ဂျီတော်ကဘရူနီကပဲညွှန်ကြားလိုက်တာဖြစ်ပါတယ်အမေရိကန်ထိတ်ကဲထောက်လိုင်းအေဂျင်စီတွေကတော့သူတို့ရရှိထားတဲ့အချက်အလက်တွေအရကိုဗစ် -19 ရောဂါပိုးဟာလူဖန်တီးရာဓမ္မမဟုတ်ရင်လည်းမျိုးပြည်စပြုပြင်ထားတာမဟုတ်တဲ့အကြောင်းသိပ္ပံပညာရှင်တွေရဲ့ယူဆချက်ကိုလက်ခံနေတဲ့အကြောင်းပြည်ရင်တစ်ထက်မှာပဲပြောဆိုထားကြတာပါဒါပေမဲ့လည်းတဘာဝမှာရှိနေတဲ့ဒိဋ္ဌိဆန်ကနေလူကိုကုသရာကပြန့်နှံ့နေတာလားဓမ္မမဟုတ်ရင်လည်းတခွဲခန်းနဲ့ကနေမတော်တဆပြန့်နှံ့တာလားဆိုတာတွေကိုစဉ်းစားဆုံးဖြတ်နေရောထပ်မံရရှိတဲ့အချက်အလက်တွေထောက်လိုင်းသတင်းတွေကိုလည်းမနာမနေဆက်လက်စုဆောင်းနေစေဖြစ်တယ်လို့လည်းပြောဆိုထားပါတယ်အမေရိကန်မျိုးသားထောင်လိုင်းညွှန်ကြားရေးအမှုရုံးရဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဗိုင်းရပ်စ်ပိုးရဲ့ဇီးပြင်းနဲ့ပတ်သက်တဲ့မေးခွန်းတွေကိုအဖြေပေးနိုင်အောင်ထောက်လိုင်းအေဂျင်စီဆက်လက်ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကမြို့ပယ်ရထားပြည်ပြင်ထိန်းသိမ်းရေးစစ်ရုံတစ်ခုမှာသနတ်သမားတယောက်ရဲ့လက်ချက်နဲ့လူကိုရောက်သေဆုံးတဲ့ပြစ်ခတ်မှုကိုရဲတပ်ဖွဲ့ကဆက်လက်စုံစမ်းနေပါတယ်။ဆန်ဟိုဆေးမြို့ကစစ်ရုံမှာပြစ်ခတ်ခဲ့ပြီးကိုအဆုံးစီရင်သွားတဲ့သူဟာအသက်59နှစ်အရွယ်ဆမ်ကက်စီဒီဆိုသူဖြစ်တဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်။ရဲတပ်ဖွဲ့ကဝိုင်းထားပြီးအနောက်ကပ်ဖို့ကြိုးစားတဲ့အချိန်မှာပဲသူ့ကိုယ်သူအဆုံးစီရင်သွားတာလို့လဲဒေသခံရဲတပ်ဖွဲ့ကပြောပါတယ်။ပြခတ်မှုကျွလွန်တဲ့အကြောင်းရင်းနဲ့ပြခတ်ရမှာ၃နှစ်တနက်အမျိုးအစားကိုတော့ရဲကထုတ်ပေါ်မပြောသေးပါဘူး။တနက်သမားရဲ့ဇနီးဟောင်းကတော့လွန်ခဲ့တဲ့စနစ်ကျော်လောက်တုန်းကစစ်ရုံမှာရှိတဲ့တခြားဝန်ထမ်းတွေကိုတတ်ပြစ်ချင်တယ်လို့ပြောခဲ့ဘူးတဲ့အကြောင်း AP သတင်းဌာနကပြောဆိုခဲ့တာပါ။ပြခတ်မှုကျွလွန်တဲ့သူမှာတနက်တစ်လက်မကရှိခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပေမဲ့တရားဝင်ကိစ္စနာဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ သမ္မတဂျိုးဘိုင်ဒန်ကတော့သူနဲ့ထူးဆန်းတဲ့ကမလာဟဲရစ်ကိုပြစ်ခတ်မှုနဲ့ပတ်သက်ပြီးအစိုးရကတင်ပြထားတဲ့အကြောင်းအင်ဗီယိုကနေကြေညာရထုတ်ပြန်ပြောဆိုခဲ့တာပါ။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကအနှစ်ခန့်ပြစ်ခတ်မှုကိုလိုရာဒိုပြည်နယ်ဘော်ဒါမြို့ကကုန်စည်ဆိုင်ပြစ်ခတ်မှုတောင်ကယ်ရိုလိုင်းနားပြည်နယ်ရော့ခေးမြို့ကအင်တိန်ကပြစ်ခတ်မှုနဲ့အင်ဒီယားနားပြည်နယ်အင်ဒီယားနားပိုလစ်မြို့ကဖက်ဒက်စ်ဆပ်ပိုလုပ်ငန်းကပြစ်ခတ်မှုတွေအတွက်ဝန်ထမ်းချင်းထိမ့်မှတ်ဖြစ်အလံတဝက်ချဖို့ညွှန်ကြားခဲ့ပြီးသတင်းပတ်တွေအတွင်းမှာပဲနောက်တစ်ချိန်ဝန်ထမ်းစရာဖြစ်နေကြုံရတာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
တော့ကြနေမနဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတော်သတင်းတွေကိုဒေါက်တင်မျိုးသက်နဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုချိန်ဟာစပြီးသတင်းပေးပို့ချက်တွေကိုဇက်တိုက်စုတို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ဒီဒဏ်ငွေနဲ့ပတ်သက်တဲ့အကြောင်းအရာကိုတင်ပြပါမယ်မြန်မာနိုင်ငံအတွက်နိုင်ငံသားငွေအကြီးကရှာပေးနေတဲ့ကမ္ဘာရေနံကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ဒီ Chevron နဲ့ Total တို့အနေနဲ့ပေါ့လေဒီလက်ရှိစစ်ကောင်စီကိုအငြင်းငွေဝင်ငွေရရှိဖို့ပေးပို့ဖို့ကိုဆိုင်းငံ့လိုက်တာကအရေးပါတယ်လို့မြန်မာအရသာပြည်သူဝန်ထမ်းအရာရှိတွေကဆိုပါတယ် MOGE မြန်မာရင်းနှီးတဲ့သဘာဝဓာတ်ငွေလုပ်ငန်းအဆင့်မြင့်အရာရှိကြီးကထိုထမ်းတဲ့ Chevron တို့ရဲ့ဒီဓာတ်ငွေတည်ယူမှုဆိုင်ရာဒီဆိုင်းငံ့ငွေပမာဏကစုစုပေါင်းဓာတ်ငွေရောင်းရငွေရဲ့ဆယ်ရာခိုင်နှုန်းခန့်ရှိပြီးအခြားရင်းနှီးကုမ္ပဏီတွေကလည်းရှေ့မှာအလားတူဆက်လုလာနိုင်တယ်လို့ပြောပါတယ်။ဒါကြောင့်အခုလိုဖြစ်ရလာတဲ့ဆိုတာရဲ့ဒီစစ်ကောင်စီပေါ်ဘယ်လိုတည်ယောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့အပေါ်မှာဒီလုံညုံရေးရအမည်မဖော်လို့တဲ့ဖက်ဆက်လုပ်ငန်းမှာလည်းပါဝင်တဲ့အရာရှိကြီးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံစီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးဌာနထုတ်ပြန်ချက်အရနှစ်စဉ်အမေရိကန်ဒေါ်လာ 1.5 ဘီလီယံဝန်းကျင်ပံ့ပိုးပေးနေတဲ့ဒီကမ်းလှမ်းရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းတွေကအခုပြင်သစ်ရဲ့ Total နဲ့ American ရဲ့ Chevron ကုမ္ပဏီတို့ရဲ့ဓာတ်ငွေပိုက်လိုင်းပို့ဆောင်မှုဆိုင်ရာမြန်မာနိုင်ငံကိုပေးတဲ့ငွေပိုင်းကိုအခုပထမဆုံးအချိန်ဖြစ်ဆက်နာသိမ်းပြီးမှစဆိုင်ရလိုက်တာပါဒီရေနံကုမ္ပဏီကြီးတွေအနေနဲ့စစ်ကောင်စီနဲ့လုက္ကိုင်နေတာပေါ်နိုင်ငံတကာမှာဖိအားတွေမြင့်တက်လာချိန်မှာ20ကြာကြာလှုပ်လာတဲ့ရတနာသဘာဝဓာတ်ငွေစီမံကိန်းရဲ့ထိုင်းချီရောက်တဲ့ပိုက်လိုင်းကိုတာဝန်ယူတဲ့မုတ်သမသဘာဝဓာတ်ငွေသယ်ယူပို့ဆောင်ရေးကုမ္ပဏီ MGTC ရဲ့အစုရှယ်ယာဝင်သူတွေဖိအားအောက်မှာအခုလိုဒီလစီဝေးဆုံးဖြတ်လိုက်ကြလို့သုံးသက်သူတွေကဆိုပါတယ်။အဲဒီကြောင့်အခုဆိုင်းငံ့လိုက်တဲ့ဝင်ငွေပမာဏကဘလောက်ပမာဏရှိနိုင်တာကို MOGE မြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းအရာရှိကြီးက
ဓာတ်ငွေရောင်းချရတဲ့ပမာဏရေမှာကျွန်တော်ကအပိုင်ခွဲတာပေါ့နော်။အခုသူတွေအပိုင်နဲ့သယ်ယူပို့ဆောင်ရေးအပိုင်ပေါ့။ဒီချီကြတဲ့မှာသိရှိရတာတော့ဓာတ်ငွေသယ်ယူပို့ဆောင်ရေးအပိုင်ကိုဒီစီစဉ်ပမာဏကအစိုးရပေါ်မှာအမှုကြီးပေါ်မှာပြရဖို့ပတ်ဆံပြဆိုရတဲ့အခါကြီးရတယ်။အဲဒီခါကျတော့ကျွန်တော်ကဒီဓာတ်ငွေချုံမှုအပိုင်မှာရရှိတဲ့ပမာဏကိုဓာတ်ငွေကျေကျေရောင်းချမှုအပိုင်ဖော်ဆိုပြီးရှိတဲ့ပိုင်မှာရတဲ့ပမာဏလေးဆိုင်ကျွန်တော်များတယ်။ပဒစီအမိခါရတယ်။ရှားကြိုးကားဖြင့်စုဝေါင်းဓာတ်ငွေရောင်းချရတဲ့ပမာဏတွေမှာဆေးရကြိုးအုပ်ရှိတယ်
ဒီကြိုတန်နဲ့ Chevron တို့အဖွဲ့ဝင်ပါတဲ့နိုင်ငံတကာ EIGI တည်ထွက်လုပ်ငန်းများထင်တာမြင်တာရှိရေးအဖွဲ့ကတော့စည်ရနာသိမ်းပြီးမှမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်ကဆိုင်းငံ့ချခဲ့ပေမဲ့ဒီကုမ္ပဏီကြီးတွေအနေနဲ့ကတော့မြန်မာကိုပို့ပေးတဲ့ငွေကိုဆက်အစီရင်ခံရပါတယ်ဒီနိုင်ငံတကာ EIGI အဖွဲ့အာရှအရညွှန်ကြားမှု Gay Audience ကမုတ်တမပို့ဆောင်ရေးကုမ္ပဏီကနေမြန်မာ MOGE ကိုပေးခဲ့တဲ့ဒီငွေက2018ခုနှစ် AP ကနေစက်တင်ဘာလအတွင်းခံမှန်းကြီးဒေါ်လာ22သန်းအထိရှိခဲ့တယ်လို့အီးမေးကလည်းဖြေကြခဲ့ပါပဲ။အဲဒီတော့ဒီကမ္ဘာရေနံကုမ္ပဏီကြီးတွေအနေနဲ့ဘာကြောင့်ခုလိုဆုံးဖြတ်ခဲ့ရတာကိုမြမရေနံနဲ့သဘာဝတန်းငွေလုပ်ငန်း MOC ရရှိကြီးက
ဒီကစရင်ထရုံနဲ့ဆောင်ရွက်လို့ပုံတစ်ခုအားအင်းအဲဒီတစ်ခုရဲ့တရားဝင်ဆိုတာပြခုအနာတိတ်ထားတဲ့စစ်ဆိုးရပေါ်မှာထောက်ပံ့နေသူရှိပုံတိတ်ခါရဖိကန်နိုင်ရလို့ယူဆရတဲ့ကြောင့်လက်ရှိစစ်ကောင်စီပုံပေါ်နေရတယ်။ဒါကြောင့်ရောင်းရလို့ဖြစ်တဲ့တမှုရုံချမှုကန့်တယ်လို့အမိသားရှိရလို့ဆိုတော့
ဒီနေရာမှာအခုလိုနိုင်ငံသားဝင်ဝင်ဆိုင်းငံ့ခံလိုက်ရတာကြောင့်စစ်ကောင်စီပေါ်တက်ရောက်နိုင်တာကိုမေးရမှာလဲ MOGE အရာရှိကြီးကပဲ
။ဒီလိုမျိုးတော့ရှိမှာပေါ့။အခုတော့မှစစ်ကောင်စီနေတဲ့အရဒီလိုမှလည်းအထက်အဖြစ်အခြေအနေညာကြီးဒီဆိုင်ကြီးရတယ်။အဲနောက်ကဒီကရရှိတဲ့ဘောတော့ရောက်ဆောင်ရအောင်ဒီရလေအခုလိုဆန္ဒမှာပြတ်ကိုယ်တို့ရှေ့ဘုံဘုံအမြဲတည်းအဲ့ဆိုရယ်ဆိုလို့ရှိရင်
ကျက်စစ်စော်မြန်မာအဖွဲ့ကလည်းစစ်ကောင်စီလက်အောက်ကုလူနိုင်ငံကြီးဝင်ရောက်သွားနိုင်တာအတွက်စအတိမပြုဆိုင်ရလိုက်တာကိုကြိုကြိုပေမဲ့ပမာဏကနည်းနေတာမို့ဒီထက်ပိုလုပ်ပေးဖို့နဲ့တခြားရင်းနှီးကုမ္ပဏီတွေလည်းလိုက်လုပ်ပေးကြဖို့မနေ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာကိုဝင်းမင်းရဲ့ဒီတည်တံ့ဆက်သွယ်မင်းနှံကြီးကိုနားဆင်ရပြီအခုတခါနားဆင်ရမှာကဒီစံပြမြောက်ပိုင်းမူဆယ်တရား9မို င်းကိုတော့ကိုကျော်ကျော်သိန်းကပြောပြမှာပ
ါမြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကပ်ရောဂါကူးစက်မှုပြန်ဖြစ်ခဲ့ခြင်းကလေးကမူဆယ်၁၅မိမရှိတဲ့တရုတ်မြန်မာနေဆက်ဂိတ်တွေကိုအေဗီလာကလေးကပိတ်ထားတာဂိတ်တစ်ခုကိုပဲပြန်ဖွင့်ပေးသေးတာပါဂိတ်၅ခုမှာတစ်ခုကိုပြန်ဖွင့်ပေးထားတယ်ဆိုတော့မှတရုတ်ဘက်ကကန့်သက်စစ်ဆေးမှုတွေကြောင့်ဖွင့်ပေးထားတဲ့ကျင်းစန်းကျော့နေဆက်ဂိတ်ကိုသွားတဲ့လမ်းပေါ်မှာအသွားလာတန့်ပြီးကုန်ကားတွေတန်းစီပိတ်နေပါတယ်။ယာတီလိုက်ပေါ်တဲ့အသီးတွေကတရုတ်နိုင်ငံဘက်ကသခွားမွေးတရက်သီးတွေပို့ခြင်းဖြစ်လို့တစ်တီးကုန်ကားတွေဒုက္ခရောက်နေတယ်လို့မူဆယ်တစ်တီးဝလံကုန်စီတိုင်ဒုတိယဥက္ကဋ္ဌဆိုင်းခင်မောင်က VOA ကိုပြောပါတယ်
။ဘန်ပိုင်းမှာပိတ်နေနေတဲ့ကုန်တင်ရအားလုံးအနေနဲ့ဂိမ်းကုန်၆အားလုံးကတော့အသီးတွေကတော့ထောင်ချီပိတ်နေနေရရှိတယ်။အဲ့တော့ကဲကဲဆိုတော့လမ်းပိုင်းမှာရက်ကြတယ်ရက်ကြတော့တိတိတွေပုတ်တုံးမှုရှိတယ်အကျေရတယ်အဓိကတရက်တီးပေါ့လေနောက်ခုချင်းကအမဲ့ကြီးစေးကြပုတ်ပြက်တွေကလည်းလွင့်ပြက်တယ်လို့မျိုးနဲ့တောင်းလို့နေနေနဲ့အခက်ခဲတွေအများကြီးနေရတဲ့အနေအထားပေါ့
လမ်းမှာရက်စီဆောင်ဆန်းရလို့တီးနံတွေပျက်စီးကုန်ပြီးဈေးမရတဲ့အတွက်တောင်းသူတွေအရှုံးပေါ်နေတဲ့အကြောင်းလဲသူကပြောပါတယ်ကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့ဆိုပြီးမူဆယ်တရငါးမိုင်ကမန်ဝေးနန်းတော်စင်ဖြူအရိဂိတ်သုံးခုကိုတရုတ်နိုင်ငံဘက်က2020အီဘီလာကလေးကပိတ်လိုက်တာပါပန်ဆိုင်ဂိတ်ကိုလည်းမကြာခဏဆိုသလိုပိတ်လိမ့်ရှိပါတယ်ကျင်းစန်းကျော့ဂိတ်တစ်ခုကိုပဲကိုဗီယောဂါစစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်ပြီးအကန့်အသတ်နဲ့ဖွင့်ပေးထားတာပါဒါကြောင့်ကုန်စည်နဲ့တတိဝလံများများတင်ပို့ရတဲ့အခုလိုရာသီမှာကုန်ကားပိတ်ဆို့တာတွေပိုဖြစ်လာတဲ့အကြောင်းမူဆယ်မြို့ကုန်တယ်တူကပြောပါတယ်
ကားကြီးကများတယ်တပေါက်သေးဆိုတော့ပုံတိုးတွေကကားကြီးများကားကြီးတိုင်းစီကသားကြကိုတက်တက်တက်ရောက်ဘူးစိတ်ထားထောက်လာတာတော့ကလက်စစ်ကားကြီးများလည်းဘူးအလဲဆုံးအဲ့နောက်တော့ကြာတယ်တူပ
ါအခုတော့တရက်သီးတောင်သူတွေကနေဆက်ဂိတ်အခြေအနေကိုစောင့်ကြည့်ပြီးမှလူသလောက်ပဲခုစုတင်ပို့ကြပါတယ်လမ်းခီးမှာရက်ကြတဲ့အတွက်ပို့ဆောင်ရေးလုပ်ငန်းတွေကကုန်တင်ကားကိုပို့ယူပါတယ်တရုတ်ဘက်ကဈေးနှိမ်ရင်တော့တောင်သူတွေပဲထပ်ပြီးညှိနှိုင်းရတဲ့အကြောင်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောပါတယ
်ကောင်းမှန်းမလို့ပြောရတဲ့တပေါက်ဆက်ပဲပို့နေရတဲ့အနေအထားဖြစ်နေတော့ခင်ဗျာတော့ကုန်ဆောင်လွတ်လိုက်ပြီးနံလွတ်လိုက်ခဲတိုင်းတွေတော့လွတ်ပြေးနေတယ်လေတရက်တရက်လုံးဆိုရင်တော့တရားအောင်ဝင်နေတာမသိပါဘူးတော့ပြန်ပြန်ဖတ်လာတဲ့ဒီချိန်တော့ပြောရတဲ့ရက်နဲ့ပြန်နဲ့တလားတော့ကြာမယ်ကျွန်တော်တို့ကားတွေတော့မှ
စကိုင်းတိုင်းကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တဦးပြောသွားတာပါမူဆယ်တရား9မိုင်ကုန်သွယ်ရေးဂိတ်တွေပုံမှန်ပြန်ဖွင့်နိုင်ဖို့မြန်မာတရုတ်နှစ်နိုင်ငံကနေဆက်ကုန်သွယ်ရေးတာဝန်ရှိသူတွေမကြသေးခင်ကဆွေးနွေးခဲ့ပါသေးတယ်ဒါပေမဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကူးစက်တာတွေတကြောပြန်ဖြစ်လာတာကြောင့်အခြေအနေတည်ငြိမ်တဲ့အထိစောင့်ကြည့်ရုံပဲလို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေကနေမြန်မာနိုင်ငံဘက်ကရေထွက်ကုန်၊ကုန်ကြောင်းနဲ့စိုက်ပျိုးရေးပစ္စည်းတွေတရုတ်နိုင်ငံဘက်ကိုအဓိကတင်ပို့ပါတယ်။တရုတ်ဘက်ကနေလေယာဉ်သုံးစက္ကရိယာနဲ့ဓာတ်မြောစာအပါအဝင်ရေစီပစ္စည်း၊အိမ်ဆောက်ပစ္စည်း၊ဆေးအမျိုးမျိုးစတဲ့ကုန်တွေကိုတင်သွင်းနေတာပါ။ နိုင်ငံရဲ့ဇက်ကုန်သမှုပမာဏက2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာပန်းပေါင်း4800ကျော်တယ်လို့မြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ထားပေမဲ့ဒီနှစ်မှာတော့အဲ့ဒီပမာဏထက်လျော့နေနိုင်ကြောင်းခန့်မှန်းနေကြပါတယ်ခင်ဗျာ
။ကိုကျော်သိန်းပြောပြသွားတာပါခင်ဗျာ။ဒီတရုတ်မြန်မာနယ်ဇက်အခြေအနေကနေထိုင်းနယ်ဇက်အခြေအနေကိုလည်းကြည့်ရအောင်ပါ။ဒီထိုင်းမြန်မာနယ်ဇက်မဲဆန်မြို့ကျက်တွန်ရုံမှာအလုလုနေကြတဲ့မြန်မာအလုသမား38ဦးစီမှာကိုဗစ်ရောဂါပိုစစ်ဆေးတွေ့ရှိလာရတဲ့အတွက်ဒီထိုင်းမြန်မာနယ်စပ်ကနေတဆင့်တရားဝင်ဝင်ရောက်လာကြတဲ့အလို့သမားတွေကိုရှာဖွေပြီးတော့ကာယရောဂါထိန်းချုပ်မှုတွေလှုပ်ဆောင်လာနေပြီလို့ချင်းရိုင်ခရိုင်မြို့တော်ဝန်ကပြောကြပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော်မန်ဟေးမှာသတင်းပေးပို့ပါတယ
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့မှာရှိတဲ့စစ်တုံရုံမှာအလို့လောက်ကန်နေတဲ့မြန်မာနိုင်ငံသား38ဦးဟာကိုဗစ် -19 ကူးစက်ခံရတာကိုမေလ26ရက်နေ့မှာစစ်ဆေးတွေ့ရှိပြီးတဲ့နောက်မြန်မာနိုင်ငံသားအတူတူလူနာတွေနဲ့ဆက်ဆက်တဲ့လူ190ထဲမနည်းကိုအသွားအလာကြီးကန့်တက်လိုက်ပါတယ်။ကျက်တွန်စက်ရုံကိုပစ္စည်းပို့နေတဲ့မြန်မာနိုင်ငံသားကုန်တီရင်မောင်းတို့ဟာဒီရက်ပိုင်းမှာပဲကိုဗစ်ကပ်ပိုးကူးစက်တာကိုစစ်ဆေးတွေ့ရှိပြီးဆေးကုသမှုခံယူနေတာပါ။ဒီနောက်မှာတော့ကျက်တွန်ရုံမှာအလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသား40နီးပါးကိုဗစ်ကပ်ပိုးကူးစက်နေတာကိုထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။အတူတူလူနာတွေ့ရှိခဲ့တဲ့ကျက်တွန်စက်ရုံကိုတော့လက်ရှိမှာအသွားအလာကြီးကန့်သက်ထားပြီးအလားတူအလုပ်ရုံ10ခုကိုလည်းကျန်းမာရေးစစ်ဆေးမှုတွေလှုပ်ဆောင်သွားမယ်ဆိုပြီးထိုင်းနိုင်ငံပိုင်းကဆိုပါတယ်။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကိုလာရောက်ခဲ့တဲ့ချင်းရိုင်မြို့တော်ဝင်မစ္စတာပချယာပယာချက်ခုကတော့လက်ရှိမှာနေဆက်တွေမှာကိုဗစ်ကရောဂါပိုးကူးစက်မှုတွေအဖြစ်များလာတာကိုတွေ့ရကြောင်းဒီအတွက်နေဆက်ကြီးပါတွေမှာခိုးဝင်လာသူတွေရှိနေတဲ့အတွက်တရားမဝင်နေထိုင်နေတာတွေကိုစစ်ဆေးအရေးယူတာအပြင်ကက်ရောဂါကာကွယ်ထိန်းချုပ်ရေးတွေလှုပ်ဆောင်နေပြီဖြစ်ကြောင်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။
แต่ด้วยกฎหมายแล้วเราห้ามกฎหมายของประเทศ
ထိုင်းနိုင်ငံအနေနဲ့ COVID-19 ကပ်ရောဂါအရေးပေါ်ကာလမှာအာဏာပိုင်အဖွဲ့အစည်းအားလုံးနေဆက်ဒေသတွေမှာကန့်သတ်မှုတွေနဲ့အသွားအလာတွေပိတ်ပင်ထားပြီးမဲ့တရားမဝင်နီးလန်းနေတဲ့သွားလာဝင်ရောက်နေသူတွေရှိနေပါတယ်။အခုလိုမျိုးနှစ်နိုင်ငံကြားအသွားပြန်တွေလုပ်နေတဲ့အတွက်ကပ်ရောဂါလှိုင်းတွေဟာဆက်တိုက်ဖြစ်နေမှာဖြစ်လို့နေဆက်ဒေသတွေကို COVID ကပ်ရောဂါကာကွယ်ထိန်းချုပ်မှုတွေလုပ်ဆောင်နေပါပြီဆိုပြီးပြောသွားတာပါ။အခုရက်ပိုင်းမှာပဲထိုင်းမြန်မာနေဆက်မဲဖားလွန်ဒေသကကြေးရွာတွေကိုထိုင်းစစ်တပ်ကပိုက်ဆိုင်တဲ့ရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်နေပြီးတရားမဝင်လာရောက်နေထိုင်နေသူတွေကိုအရေးယူဖမ်းဆီးမှုတွေလည်းလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုတွေကနေ့စဉ်ထောင်ချီတိုးနေပြီးဒီထဲမှာရှစ်တောင်းမြန်မာလူသမားတွေကြားမှာလည်းကူးစက်မှုတွေဖြစ်ပေါ်နေပါတယ်။ထိုင်းနိုင်ငံမှာတော့မေလ28ရက်နေ့တနေ့ထဲမှာပဲကူးစက်သူလူနာအသစ် 3,300 ကျော်ရှိနေပါတယ်။အခုချိန်ထိကိုဗစ်အတည်ပြုလူနာ 34,100 ကျော်ရှိနေပြီးသေဆုံးသူက920ဦးထက်မနည်းရှိနေကြောင်းကိုလည်းထိုင်းအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်
။မင်းအိမ်မှသတင်းပေးပို့ခဲ့ရတာပါခင်ဗျာ။အခုတော့ဒီကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုကိုအောင်မြတ်သူကမူရင်းအာပုံမပြတ်တင်ပြပါမယ်ခင်ဗျာ
။မြန်မာအရေးခရီးမြောက်တဲ့အာဆီယံလမ်းစဉ်ဆိုတဲ့ခေါင်းစဉ်နဲ့Diplomatic Career သတင်း online မှာပေါ်ပြထားတဲ့ Caroline Nash ရဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်။ဆရာနာတင်ယူပြီး3လအကြာမှာပြုလုပ်ခဲ့တဲ့ ASEAN ရဲ့လေးကံဖင်ရွက်တဲ့ထိပ်သီးဆွေးနွေးပွဲကပြင်းထန်တဲ့လူမှုတုံ့ပြန်မှုကိုဖိတ်ခေါ်သလိုဖြစ်ခဲ့ရတယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။အကြံဖတ်မှုတွေရပ်တန့်မှုအပါအဝင်အချက်၅ချက်ပါတဲ့ပုံသဘောတူညီချက်ကိုရရှိခဲ့တာကိုမလေးရှားဝန်ကြီးချုပ်မူယက်ဒင်ရက်စင်ကတော့မျှော်လင့်လာတာကြပိုအောင်မြင်တယ်လို့ပြောပေမဲ့အာနာသိန်းစက်ကောင်စီနဲ့အပြိုင်ဖွဲ့ထားတဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့လက်ထောက်နိုင်ငံရေးဝန်ကြီးဦးမိုးစောဦးကတော့လူမှုကိုစားပြုမှုမပါရှိပဲနှိမ့်နိုင်ဆွေးနွေးမှုကအောင်မြင်မှာမဟုတ်ဘူးလို့သတိပေးထားပါတယ်။တရုတ်နိုင်ငံကတော့မျက်နှာတော်လာပြစရာမလိုပဲ၎င်းရဲ့ကိုစားပြုမှုကိုဖော်ပြနိုင်ခဲ့တယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံကတော့မျက်နှာတော်လာပြစရာမလိုပဲ၎င်းရဲ့ကိုစားပြုမှုကိုဖော်ပြနိုင်ခဲ့တယ်လို့ဆိုပါတယ်။ထိပ်သီးဆွေးနွေးပွဲမတိုင်ခင်တရုတ်နိုင်ငံရေးဝန်ကြီးဝန်ကြီးကထိုင်းနိုင်ငံရဲ့ဝန်ကြီးနဲ့ဘရူနိုင်းဒူးနိုင်ငံရဲ့ဝန်ကြီးကိုတယ်လီဖုန်းခေါ်ယူပြီးတော့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့မျှော်လင့်ချက်တွေအဖြစ်ဒေသတွင်ညီညွတ်မှုကိုအဓိကထားဖို့နဲ့ပြည်ပစွပ်ဖက်မှုကိုညှင်းပယ်ဖို့ခြားပြနိုင်ခဲ့တယ်လို့ဆိုပါတယ်။ထိပ်သီးဆွေးနွေးပွဲအဆုံးသတ်မှာလည်းနှစ်ပတ်စလုံးကိုအကြံဖတ်မှုတွေအတွက်တာဝန်ရှိရလို့တုံ့နှုံပြောဆိုခဲ့တာမို့တက်မတော်အတွက်အမျက်ထွက်ခဲ့တယ်လို့ကြီးသားဖော်ပြထားပါတယ်။ထင်ထားတဲ့အတိုင်းပဲအာဆီယံဆွေးနွေးပွဲဟာမြန်မာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့ပြီးဒီမိုကရေစီရဲ့ထောက်ခံလှုပ်ရှားမှုတွေအတွက်လုံခြုံရေးကောင်စီအနေနဲ့အသစ်တစ်ခုမြန်မာအရေးအာရုံထားလှုပ်ဆောင်ဖို့လိုပြီလို့ထောက်ပြထားပါတယ်။အပြည့်စုံကတော့ www.diplomaticcarrier.com မှာဖတ်ရှုနိုင်ပါတယ်။ဒုတိယဆောင်းပါးတစ်ပုဒ်အနေနဲ့မြန်မာအပေါ်ကြီးကြီးပေးကစားနေတဲ့ ASEAN ဆိုတဲ့ခေါင်းစဉ်နဲ့ The interpreter သတင်း online မှာဖော်ပြထားတဲ့ဂျန်လီရဲ့အဆောင်ပါကိုတင်ပြပေးကြပါရစေ။ခက်ခက်ခဲခဲရရှိကြတဲ့ဘုံသဘောတူညီမှုကိုအလင်းအမြန်အကောင့်တဲ့မဖော်နိုင်ဘူးဆိုရင်စေအုပ်စုကိုပြစ်ခွင့်ပေးသလိုဖြစ်နေတာမို့အာဆီယံအတွက်ကြီးပွဲဟာအန္တရာယ်များပြီးကြီးကြီးတယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါရစေ။အာဆီယံဘုံသဘောတူညီချက်၅ရက်မှာအကောင့်တဲ့ဖော်အားမဲ့အပိုင်းတွေရှင်းရှင်းလင်းလင်းမပါရှိတာအရက်သားလေးပေါ်မှာဆက်ပြီးတော့တက်မတော်ကအကြမ်းဖက်နေတာလူထောင်နဲ့ချီပြီးတော့ထွက်ပြေးနေရတာစတဲ့စစ်တပ်ရဲ့အကြမ်းဖက်မှုတွေပေါ်အာဆီယံကမရှုတ်ချတာကိုလည်းဒေသတွင်အုပ်စုတွေကဝေဖန်နေကြပါတယ်။နိုင်ငံတကာကမြန်မာနဲ့ပတ်သက်ပြီးတော့ရွေးချယ်စရာများများဆဆမရှိပေမဲ့အာဆီယံဒီသာဒီပြဿနာကိုဖြေရှင်းဖို့တခုတည်းသောအကောင်းဆုံးအဖွဲ့ဖြစ်နေပါတယ်လို့လည်းဆိုပါတယ်။ဂျာဝင်စစ်ဆက်ပြီးအာဆီယံတန်တမန်ဖြစ်ခန့်အရာမှာစင်ကာပူဝန်ကြီးချုပ်ဟောင်းဂိုချောက်တောင်အင်ဒိုနီးယားနိုင်ငံဝန်ကြီးဟက်ဆန်ဝီယယူတာနဲ့အာဆီယံဥက္ကဋ္ဌစတဲ့သူတွေနာမည်ပေါက်နေပေမဲ့ကာကြုတ်မင်းအောင်လိုက်သဘောတူမှာဖြစ်ဖွယ်ရာရှိတယ်လို့ဆိုပါတယ်။စစ်ကောင်စီကလည်းမြမအရေးမှာအသာစီးမရပဲဘလို့မှဂျောင်းဝင်ဆောင်ရွက်တာကိုခွင့်ပြုမဲ့ပုံမရှိသေးဘူးလို့ဆိုပါတယ်။ဂျောင်းဝင်ပြည်မဲ့တန်တမန်အနေနဲ့လည်းမတူညီတဲ့အကျိုးစီးပွားတွေရှိနေကြတဲ့စစ်ကောင်စီအမျိုးသားညီညွတ်ရေးအစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကိုတစုံတရာတရားဝင်မှုရှိအောင်အတိအမှတ်ပြုဖို့လိုတယ်လို့ထောက်ပြထားပါတယ်။အခြားတစ်ဖက်မှာလည်းအကြမ်းဖက်မှုတွေနဲ့အတိအပြောက်တွေများလာခဲ့ရင်အာဆီယံပေါ်ဖိအားတွေရှိလာမှုဒီပွဲကအာဆီယံအတွက်ကြီးကြီးရဲ့လို့ထောက်ပြထားပါတယ်။အာဆီယံအနေနဲ့မြန်မာစစ်အုပ်စုကိုတကယ်ပဲတွန်းအားပေးနိုင်မလားဆိုတာကတော့မေးခွန်းထုတ်เสียဖြစ်နေပြီးအဖွဲ့ဝင်နိုင်ငံဖြစ်တဲ့ထိုင်းနဲ့စင်ကာပူတို့ကတော့အစင်လာသဘောမျိုးမဟုတ်ပဲစီးပွားရေးနဲ့ဗန်ဒါရေးအရမြန်မာကိုတီးတီးတသာဖိအားပေးနိုင်တယ်လို့ဆိုပါတယ်။အပြည့်စုံတော့ www.lorryinstitute.org မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီလိုမျိုးစံတန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုသောရရှင်နဲ့နားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဦးအောင်ခင်ရဲ့အပတ်စဉ်ကဏ္ဍနဲ့စတင်ကြပါတယ်။ဆရာနာသိမ်းမှုကြောင့်ဖြစ်ပေါ်လာရတဲ့ဒီတရုတ်မြန်မာဆက်ဆံရေးပြဿနာကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝဲအောင်ကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒီတို့အောင်ကြွမှုကြီးကို1988မှာစစ်တပ်ကခြေပုံးလိုက်တာကိုဒီမိုကရေစီနိုင်ငံတွေကဝိုင်းဝန်းရှုံချကြလို့အပယ်ခံဖြစ်လာတဲ့ဗမာစစ်အစိုးရဟာတရုတ်ကိုစတင်မိခိုပါလေတက်ချုပ်ကြီးတန်းရွှေ1989မှာဗေကျင်းသွားခြင်းကစပြီးဒီကနေ့အထိတရုတ်စိုးရရဲ့ထောက်ပံ့မှုမျိုးစုံရယူလာတာအနှစ်40ကျော်ပါပြီဘူတန်ရွှေတရုတ်ပြည်သွားပြီးတဲ့နောက်တရုတ်ကုမ္ပဏီတွေခြေတွက်လာပါလေလန်းခင်းတရားဆောက်ဓာအားစက်ရုံတိဆောက်စားတဲ့လုပ်ငန်းတွေမှာတရုတ်ကုမ္ပဏီတွေပါဝင်လာပါလေတရုတ်စီကဆစ်လက်နဲ့ပစ္စည်းလဲအများအပြားရရှိပါတယ်။တရုတ်ဖြူကွန်မန်တန်တရင်အချို့ရှမ်းပြည်ထဲဝင်ရောက်ခိုလုံမှုနဲ့ဘက္ကပဗမာကွန်မြူနတီပါတီကိုကူညီမှုကြောင့်တရုတ်ကိုအန်ဒီရဲ့အဖြစ်သတ်မှတ်တဲ့စစ်သဘောတရားတပ်ပတော်မှာရှိပါတယ်။ဒါပေမဲ့အာဏာတည်မြဲရေးအတွက်တရုတ်ကွန်မြူနတီအစိုးရနဲ့လက်တွဲလိုက်ရပါတယ်။လက်တလုံးအကျိုးခံစားရဖို့လုပ်တဲ့ဤပြူပါပါပဲ။ဘူတရွှေလက်ထက်မှာနေပြည်တော်အပါအဝင်စီမံကိန်း800ကျော်မှာတရုတ်တွေကန်ထရက်ရကြပါတယ်။စီရေးစီးပွားရေးနိုင်ငံရေးနဲ့တပ်တမရေးမှာတရုတ်အစိုးရကဗမာစစ်အစိုးရကိုဤအမျိုးမျိုးနဲ့အကူအညီပေးပါလေ
။စစ်ဘုဟောင်းတွေစုပေါင်းပြီးဖွဲ့စည်းထားတဲ့ကျန်းပွန့်အစိုးရကိုဦးသိန်းစိန်ဦးဆောင်တော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုအချိန်အဟုန်နဲ့တိုးမြှင့်နိုင်မယ်လို့တရုတ်အစိုးရကတွက်ထားပါတယ်။ကျန်းပွန့်အစိုးရဟာ အရင်အတိုင်းဆက်လုပ်လိမ့်မယ်လို့တရုတ်ကညွှန်လင်းပါတယ်။ဒါပေမဲ့2017စက်တင်ဘာမှာဦးသိန်းစိန်တရုတ်ပြည်သွားပြီး၄လအကြာမှာမြေဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တော့တရုတ်အစိုးရမျက်လုံးပြူးသွားပါတယ်။နေရာတကာမှာထင်သလိုလုပ်ပြီးမြေဆုံအကြာမှာပြည်သူဆန္ဒလေးစားတယ်ဆိုတာကိုတရုတ်ကမယုံပါဘူး။ပြည်သူတွေရဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကိုမမြင်ဘဲအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်လုပ်တဲ့လှည့်ကွက်လို့သာတရုတ်ကမြင်နေပုံရပါတယ်။စေအစိုးရကိုအကြိုက်ပေးပြီးအပေးယူလုပ်တဲ့ဆက်ဆံရေးကိုတရုတ်ကလိုလားပါတယ်။လက်နက်ကင်အဖွဲ့တွေကိုလက်ထိုးနိုင်လို့အခွင့်အူးခံစားရတာမျိုးကိုတရုတ်ကကြိုက်ပါတယ
်။ဥပမာဗိုလ်တန်းရွှေရဲ့နေပြည်တော်မှာအမြဲတမ်းမီးလင်းနေအောင်တရုတ်ကငွေထုတ်ချေးပြီးပေါင်းလောင်းရေအားလျှောက်ဆစ်ဆောက်ပေးပါတယ်။ဒီကျေးဇူးကြောင့်မြေဆုံစေစီမံကိန်းကိုဗိုလ်သားရွှေအစိုးရကအလွယ်တကူခွင့်ပြုခဲ့တာဖြစ်ပေါ်ရပါတယ်မြမဟာတရုတ်ရဲ့အဖြစ်ကဘဝရောက်နေပါတယ်အခုလဲတပြည်လုံးဆန့်ကျင်တာကိုခံနေရတဲ့စစ်ကောင်စီဟာတရုတ်ကိုမိခိုးပြီးအာဏာတည်မြဲဖို့ကြိုးပမ်းနေပြန်ပါတယ်ဗိုလ်သားရွှေရဲ့တပည့်ဟာဆရာချေရလိုက်နေနေဖို့ရပါတယ်ပြည်သူတွေကိုတတ်ဖြတ်ပြီးတရုတ်အစိုးရအကူအညီရယူတဲ့အပြုအမူဟာမတားလက်ဖက်ထုတ်နဲ့မျက်နာလုတ်တလူဖြစ်နေတာကိုစစ်ကောင်စီနဲ့တရုတ်ကသတိထားမိဖို့မရပါဘူ
းတရုတ်အကူအညီယူရင်မြန်မာဘက်ကလိုက်နာရမယ့်မူဝါဒမရှိပါဘူးအနောက်တိုင်းအကူအညီယူရင်သာလိုက်နာရမယ့်စီကံတတ်မှတ်ချက်တွေရှိပါတယ်တရုတ်ဘက်ကတော့ဘာမှတတ်မှတ်ထားတာမဟုတ်ပါဘူးနိုင်ငံသားကိုတရုတ်အစိုးရကပေးတဲ့အကူအညီ၃မျိုးရှိပါတယ်ကြံဆက်စရာမလိုတဲ့ထောက်ပံ့မှု grant အတိုးမဲ့ချေငားမှုနဲ့အတိုးတက်သားစွာချင်းငါမှုစတာတွေဖြစ်ပါတယ်ထောက်ပံ့မှုနဲ့အတိုးမဲ့ချင်းငါမှုကိုတရုတ်အစိုးရဗဏ္ဍာရေးအဖွဲ့အစည်းတွေကလုပ်ပြီးပို့ကုန်သွင်းကုန်ဘဏ် Exim Bank ကတော့အတိုးတက်သားစွာငွေချေးလိရှိပါတယ်ဒါပေမဲ့တရုတ်အကူအညီဟာရင်းနှီးမြှုပ်နှံမှုနှစ်နိုင်ငံကုန်သွယ်မှုနှစ်နိုင်ငံစီမံကိန်းစတာတွေနဲ့ရောထွေးနေတဲ့နှစ်နိုင်ငံဆက်ဆံရေးလို့ဖြစ်နေပါတယ်မြန်မာပြည်မှာတရုတ်ပါဝင်နေတဲ့အခန်းကဏ္ဍဟာအကြီးမားဆုံးဖြစ်ပါတယ်
NLD အစိုးရတက်လာတော့လေတရုတ်နဲ့ဆက်ဆံရေးအဆင်ပြေအောင်ကြိုးပမ်းရပါတယ်ဒေါ်စုကိုရိုင်2019မေလမှာဘေကျင်းပိုးကပတ်လမ်းညီလာခံကိုတက်ရောက်ပြီးတရုတ်သမ္မတရှီကျင့်ဖင်နဲ့တွေ့ဆုံပါတယ်မြန်မာပြည်မှာအခြေခံအဆောက်အအုံတွေတည်ဆောက်ပြီးယူနန်နဲ့ရခိုင်ပြည်နယ်ဆက်သွယ်ရေးကောင်းမွန်ဖို့သာတရုတ်ကစိတ်ဝင်စားပါတယ်ဒါကြောင့်ရိုဟင်ဂျာပြဿနာအတွက်အနောက်တိုင်းမှာဝေဖန်ခံနေရတဲ့ NLD အစိုးရအဖို့တရုတ်နဲ့လက်တွဲရတာကပိုးပြီးအဆင်ပြေပုံရပါတယ်တရုတ်ကလည်းအာဏာရအစိုးရနဲ့ဆက်ဆံရေးကောင်းဖို့သာစိတ်ဝင်စားပါတယ်ဒါပေမဲ့တရုတ်ရဲ့အပြုအမူကိုမြန်မာပြည်သူပြည်သားတွေအပြည့်အထန်ဆန့်ကျင်တဲ့အခါတရုတ်အစိုးရထိတ်လန့်တုန်လှုပ်သွားပါတယ်တရုတ်ပစ္စည်းသဘိန်ပေါက်ဖို့လူမှုကွန်ရက်မှာစော်ဩသူ9000ကျော်ရှိပါတယ်အထယ်ကျုပ်အလုပ်ရုံအချုပ်မီးရှို့ခံရတာနဲ့တရုတ်ဓာတ်ငွေပိုက်လိုင်းဆောင်ရဲကင်းတက်ခိုက်ခံရတာဟာတရုတ်အတွက်မကောင်းတဲ့အတိတ်နမိတ်ပါ။အာဏာသိမ်းစစ်ကောင်စီကတော့ခြံစည်းဟုတ်ပေါ်ကထိုင်ကြည့်နေတဲ့တရုတ်ရဲ့အကျိုးကျေးဇူးကြောင့်တဆိုးရှည်လိမ့်မယ်လို့ပြောလင့်နေပုံရပါတယ်ခင်ဗျာ
။ဘုရားဆက်လက်ပြီးနားဆင်ရမှာကကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းကိုစိုးရိမ်နေရချိန်မှာကျန်းမာရေးပညာရှင်တွေကပြောဆိုသတိပေးနေကြပါတယ်။ဒီကြောင့်လည်းပတ်သက်လို့နယူးယောက်မြို့ကကူးစက်အထူးကုယောဂဆရာဝန်ကြီးဖြစ်တဲ့ဒေါက်တာဆေယာတက်ကိုကိုဝင်းမင်းကမေးမြန်းပြီးဒီကဏ္ဍမှာတင်ပြထားပါတယ
်။ဟုတ်ကဲ့ကူးစက်ယောဂအထူးကုဆရာဝန်ကြီးဒေါက်တာဆေယာတက်ခင်ဗျာကျွန်တော်တို့ဒီလက်ရှိအိန္ဒိယကကိုဗစ်ပိုးမျိုးကွဲတဲ့ကိုကျွန်တော်တို့ဒီအရှိတောင်အရှာအာရှဒေတာအတွင်းမှာရောတကဘာလုံးကပါအထူးဒီစိုးရင်တကြီးကာကွယ်နေချိန်မှာအခုလက်ရှိကာကွယ်ဆေးတွေရဲ့ဒီအထောက်အကူပြုနိုင်မဲ့အနေအထားပေါ့နော်အခုမြန်မာပြည်မှာထိုးမဲ့တရုတ်ကာကွယ်ဆေးပါဝင်အဲ့ဒီအကြောင်းပြောမှမလို့ဆရာရေအဓိကပါစပြောချင်တယ
်လက်ရှိအနေအထားအရပေါ့နော်အိန္ဒိယမှာဖြစ်နေတာနှစ်ခါမျိုးကွဲခြင်းပေါ့အခုချိန်မှာကျွန်တော်နားလည်ထားတာဒီBrooklyn မျိုးကွဲနဲ့တောင်အာဖရိကမှာရှိတဲ့မျိုးကွဲနှစ်ခုကိုသူကဆက်ပြီးတော့ထပ်ပြီးတော့မျိုးထပ်ကွဲသွားတာပေါ့နော်အဲ့ဒီအတွက်ကြောင့် US government အနေနဲ့ကတော့ဒါ US အနေနဲ့ကျွန်တော်ပြောတာပေါ့နော်သူတို့ကတော့မကြောက်ဘူး
မကြဘူးဆိုတာစီစီကအခုပဲအဓိကကဲလို့နတ်စင်ဟုံးလို့အဲ့လိုအားမှာလွယ်လို့ရှင်ဂျန်နဲ့အောက်ပေးရှင်ကက်သရင်းနေရာတွေမှာမတ်စ်ဆီယံမလို့ဘူးဆိုပြီးတော့အဲ့လောက်ကြီးကြီးလျှော့လာတဲ့ပိုင်းတွေတွေ့ပါတယ်ဒါပေမဲ့လည်းဒီနေ့ဒီချိန်ကြီးတော့အိန္ဒိယလာတဲ့လေမြန်ဆိုလို့ရှင်တော့သူတို့ဟို
US နိုင်ငံသားဆိုရင်တော့โอเคတယ်ဒါပေမဲ့တခြားနိုင်ငံသားအနေနဲ့အိန္ဒိယအနေနဲ့လာမယ်ဆိုရင်တော့မပေးဘူးပေါ့လေဟုတ်ကဲ့ဆရာအဲ့ဒါအတော်များများတော့ဒီကာကွယ်အထောက်အကူပြုနိုင်တယ်ပေါ့နော်ဒါပေမဲ့လုံးဝအပြည့်တော့စိတ်မချရတဲ့သဘောဖြစ်တာပေါ့ အဲ့ဒါကိုလည်းထပ်ပြီးတော့ရှင်းပြပေးပါမယ်။ကွာတဲ့တစ်ချက်ကအက်စ်ဖရဇန်နီကာကိုဗိုင်ဇာအော်မိုဒါရာတော့ဒီကျွန်တော်တို့ကိုခန့်နာရဲမှာရှိတဲ့စပိုက်ပရိုတင်းကိုပဲပါတီကူလာလီတာဂက်လုပ်ပြီးတော့အန်တီဘော်ဒီထုတ်တာ။ဘာလို့လဲဆိုတော့ဒီစပိုက်ပရိုတင်းကကျွန်တော်တို့အဓိကဒါမေ့ဖြစ်စေတဲ့အတွက်ကြောင့်ဟိုအဆုတ်ကူဒါမေ့ဖြစ်စေတဲ့အတွက်ကြောင့်
ဆိုးဆိုးဝါးဝါးကြီးအဆုတ်တွေဒါမေ့ရှိပြီးတော့အသက်ရှူလို့မဝပဲနဲ့နောက်ဆုံးအဆင့်အသက်ရှူခဲ့တဲ့ဆက်တွေပေါ်မှာတင်ရတဲ့အဆင့်တော့မရောက်ဘူး။အဲ့ဒီတစ်ခုကတော့ကာကွယ်တယ်။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုလိုဒီကိုဗစ်ရောဂါပိုးဝင်လာခဲ့ရင်တောင်မှပေါ့နော်ရလာခဲ့ရင်တောင်မှအခုလိုဒီဆိုးဆိုးဝါးဝါးအသက်အန္တရာယ်ဖြစ်တဲ့အဆင့်တွေမရောက်နိုင်တာကိုဆရာတို့အဒ
ူတို့ဒီဗက်ဆင်းထိုးပြီးတော့ရပါတယ်ဘလောက်ရတယ်လဲဆိုတော့မပြောပါလောက်တဲ့နံပါတ်ကိုရပါတယ်ဘာလို့ရလဲဆိုတာဘာလို့ကျွန်တော်တို့သိလဲဆိုတော့သူတို့ကဘာမှဖြစ်တာမဟုတ်ဘူး just ကျွန်တော်တို့ protocol ရဆက်ရတဲ့ဟာတွေရှိတယ်အဲ့ဒါအတွက်ကြောင့်ဥမာထားပါတော့သူတငယ်ချင်းက positive ဖြစ်လို့သူကတိမ်နေနေတဲ့ကြောင့်သူကသွားဆက်လိုက်တာသူမိမ positive ဆိုသူကသွားဆက်လိုက်တာဒီလိုဟာမျိုးကြောင့်ဖြစ်တာဒီယောဂါဖြစ်လို့ရှိရင်ကိုယ်ရည်လက်တွေကြိုက်ခဲ့တာတကယ်မခံမရနိုင်အောင်ကြိုက်ခဲ့တဲ့အပိုင်းရှိပါတယ်ဒါပေမဲ့လည်းအဖျားတရသုံးတရလေးနှာရီစီးချောင်းနေဆိုဒီလိုမျိုးဆိုးဆိုးဝါးကြီးလက္ခဏာတွေရှိလို့သူတို့လာစစ်တာတယောက်မှမပါပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာပြည်မှာအရင်ထိုးလာခဲ့တဲ့အစွဲစနကားပေါ့နော်အိန္ဒိယကကာကွယ်ဆေးကလည်းအခုလိုဒီအလားတူဆူတူဝါဝါမဖြစ်အောင်ဒီယောဂဘုဝင်တောင်းမှာပေါ့နော်ကာကွယ်လည်းနဲ့အနေထားမျိုးရှိတယ်ပေါ့ဆရာကကပြောခဲ့တာကလေအဲ့ဒီအနေထားကရော
အစွဲစနကူကလည်း almost the same principle နှိပါ့ကိုပဲတုံးထားတဲ့အတွက်ကြောင့်ဒီလိုဟာမျိုးရှိနိုင်တယ်ဒါပေမဲ့ तू ကဒီ vector ဆိုတဲ့အတွက်ကြောင့်ဟိုအကူသမားတယောက်ကိုကိုယ်ထဲကိုထည့်ပေးလိုက်ရတဲ့အတွက်ကြောင့်ရနိုင်တဲ့အကျိုးအမြတ်ကတော့ခုနလိုမျိုးကိုခန္ဓာရဲ့ cell တွေကိုတိုက်ရိုက်ထည့်ပေးတဲ့ messenger RNA method တစ်ဆိုင်တော့နည်းနည်းလေးတော့နည်းတာပေါ့လေဒါကြောင့်မို့သူက 70% လောက်ကြော်ကြော်လောက်ပဲ efficacy ဖြစ်တယ်လို့ပြောတာပေါ့နော်ဆိုတော့ဒီတရုတ်ပြည်က vaccine ကြတဲ့ခါကျတော့ငိုရေက virus ကိုတတ်ထားလိုက်တယ်ဒီ virus ထဲမှာရှိတဲ့ protein တော်တော်များများကတော့ကြံနေသေးတယ်ဒါပေမဲ့သူက virus ကိုတတ်လိုက်ကြတဲ့ကြောင့် virus ကတော့မျိုးမပွားနိုင်တော့ဘူးကိုခန္ဓာထဲကိုရောက်တဲ့အချိန်မှာကိုခန္ဓာကဒီ spike protein ကိုလည်းတွေ့မယ်တခြားသော protein တွေကိုလည်းတွေ့မယ်တွေ့ပြီးတော့မှကိုခန္ဓာထဲကိုပေါ့နော် protect လုပ်နိုင်တဲ့ antibody ကိုထုတ်မယ်ဆိုတဲ့အတွက်ကြောင့်သူက spike တစ်ခုလေးကို targeted လုပ်ပြီးတော့လုပ်တာမဟုတ်တဲ့အတွက်ကြောင့် efficacy အနေထားအရနည်းနည်းလေးကျတယ်လို့တော်တော်များများကတော့ယူဆကြတာပေါ့နော်ဒါလည်းဖြစ်နိုင်တဲ့အနေထားပေါ့နော်ဒါပေမဲ့လည်းခံမှန်းထားတဲ့ဟာပေါ့နော
်ဟုတ်ကဲ့ဆရာဒီနေရာမှာလည်းတရုတ်ပြည်မှာအခုကာကွယ်ဆေးတွေထိုးနေတယ်ပေါ့နော်အဲ့ဒီခါကျတော့ဆရာကနကပြောသလိုအထောက်အထားမျိုးဒီကိုဗစ်ပိုးဝင်လာခဲ့ရင်တောင်မှပေါ့နော်ဆိုတော့ဝါဝါဒီမရအောင်ကာကွယ်နိုင်တဲ့အနေအထားမျိုးကိုတွေ့ထားတာကြားထားတာရှိလားဆရာ
Post vaccine effect efficacy data ကျွန်တော်ဆီမှာဒီနေ့ဒီချိန်ကြီးမရှိသေးဘူး။ဘာဖြစ်လို့လဲဆိုတော့တရုတ်ပြည်မှာစပေးတာပြီးခဲ့တဲ့နှစ် October November ပိုင်းမှာစပေးတယ်ကျွန်တော်တို့ဒီ US မှာပြီးခဲ့တဲ့နှစ် November လောက်ကနေ December စလောက်မှာကျွန်တော်စပြီးရကြတယ်ပြီးတဲ့အခါကျတော့ US မှာကျွန်တော်တို့က data တွေကိုဇက်တိုက်ဇက်တိုက်ဆက်ပြီးတော့ကြည့်နေတယ်တရုတ်လည်းကြည့်နေပါသူတို့ကထပ်မထွက်လာတဲ့အတွက်ကြောင့် data တော့ကျွန်တော်တို့လည်းတကယ်လို့များထွက်လာရင်တောင်မှပြောမလာပေါ့လေဒါကကြွားချားချက်တစ်ချက်ပေါ့နော်တရုတ်နိုင်ငံကပွင့်လင်းမြင်သာမှုဆိုတာမရှိဘူးဒီပွင့်လင်းမြင်သာမှုမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒုက္ခရောက်ခဲ့ရပြီဒီ virus ဒီတရိတ်ဆန်အနေနဲ့တစ်ဆင့်ကူးရင်တောင်မှဆက်လက်ကူးခြင်းဒီလူကနေသူကိုကူးနေတာပါဆိုတဲ့ဟာကိုသူတို့မဖွင့်ပြောဘူးအခုလည်းသူတို့ဆေးတွေထိုးနေမထိုးမုံထိုးမှာပါကျွန်တော်နားလည်တော့ကသူတို့ဘီလီယံနဲ့ချီပြီးထုတ်နေတယ်လို့ပြောတာပဲ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာကကဒီကာကွယ်ဆေးထုတ်လို့မှုနီးနာတွေအရာပေါ့နော်အခြေခံပြီးပြောတဲ့နေရာမှာဒီတရုတ်ကာကွယ်ဆေးရဲ့ထုတ်တဲ့ဒီနီလန်းအပေါ်အရင်တော့ကလည်းဒီဆေးရိုးနီးတွေတုံးခဲ့တဲ့ကာကွယ်ဆေးတွေရှိတဲ့ခါကျတော့အဲ့ဒါတွေနဲ့ရှင်းပြီးကြည့်မယ်ဆိုရင်ရော
ဒီ method ကကျွန်တော်တို့အရင်တော့ကရောက်များစွာတော့အခုလက်ရှိသုံးနေတဲ့ vaccine တွေမှာသုံးပါတယ်အဓိကကျွန်တော်ဥပမာပြောရလို့ရှိရင်တော့ဗမာနိုင်ငံမှာလည်းတကယ်ပြည့်ပြည့်သုံးနေတဲ့ hepatitis A vaccine မှာ hepatitis A ဆိုတဲ့ virus ကိုတပ်ပြီးတော့မှတဲအောင်သားဝဘီ A ပိုးပေါ့နော်ဆိုတော့ဗမာနိုင်ငံမှာကျွန်တော်ငယ်ငယ်တုန်းကဆိုလို့ရှိရင် A နဲ့ B နဲ့တွဲထားတဲ့ဆေးတွေကိုကျွန်တော်ထိုးခဲ့ရပါတယ်ဆိုတော့
ဒီရောက်ဒီဟာထုတ်တဲ့ဒီကီလိုဗိုင်းရပ်စ်ဗက်ဆင်းဖြစ်တဲ့ဒီဆီနိုဗာရပ်စ်မေဘီကျွန်တော်တို့ဒီဟက်ပတိုက်တစ် A လို့ဒီလိုမျိုးပေါ့ဥမာဟက်ပတိုက်တစ် A ဆိုလို့ရှိရင်ကျွန်တော်တို့နှလုံးထိုးလိုက်တာနဲ့ကျွန်တော်တို့ကိုယ်ခံထားထဲမှာတကယ်လုံးတော့ထပ်ပြီးတော့ဆေးထိုးစရာမလိုတဲ့ဒါကဘယ်လိုအန်တီဘော်ဒီရသွားတာမျိုးဖြစ်ခဲ့ခြင်းလည်းဖြစ်မှာပဲဒါတော့ဘယ်သူမှ
ဒီကိုဒီမှာကြည့်တယ်လို့ပါမှာနေနေဆိုင်။ဟုတ်ကဲ့ဒီဗက်ဆင်းထိုးလို့ရမယ်။ကိုယ့်အကူတော့ထိုးပြီးလို့ရှိရင်လည်းပတ်နှက်ပြီးဒုတ်ပြီးဒါပြီးပေါ့နော်။ငါပို့မရနိုင်ဘူးဆိုတာတော့ပြန်ရပါမှာရှိပါဘူး။အဲဒီထိုးပြီးတဲ့တိုင်အောင်ဆောင်မှာလည်းမဆွေရပါမယ်။လက်ကူဆေးရပါမယ်။ဟိုစနေတိုင်းဇာလုပ်တော့ဒီအခေါ်တွေနဲ့ကလင်းလို့ရတဲ့ဟာလုပ်တင်တဲ့ဟာလုပ်ရပါမယ်။ဘာ
ကိုဝင်းမဲ့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုတစ်ခါတော့ဒီတိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေတင်ဆက်မဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်သတင်းလွှာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်း မင်္ဂလာပါရှင်ကျမကအမိပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့တိုက်ပွဲကြောင့်မြို့ပေါ်ကထွက်ပြေးတိမ်းရှောင်နေကြရတဲ့ချင်းပြည်နယ်မင်းတပ်မျိုးကစစ်ဆောင်တပေါင်းခန့်ဟာကုညီထောက်ပတ်မှုလိုအပ်နေပါတယ်ကေအန်ယူကရင်မျိုးသားအစည်းအရုံးနဲ့မြန်မာစစ်တပ်တို့အကြားဖာပွန်ခရိုင်တပ်မဟာ၅ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်ဆိုတာနဲ့ခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ခေါ်ချက်အပေါ်ရှမ်းနိုင်ငံရေးပါတီတွေရဲ့သဘောထားအမူအရာကိုစားသပ်ရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်အုပ်ချုပ်ရေးကြေညာခံထားရတဲ့ချင်းပြည်နယ်မင်းတပ်မြို့မှာတိုက်ပွဲကြောင့်မြို့ပေါ်ကနေထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ရှောင်တပေါင်းခန့်ဟာကူညီထောက်ပံ့မှုလိုအပ်နေတယ်လို့စစ်ပေးရှောင်ကူညီရေးအဖွဲ့ကတာဝန်ခံတဦးကပြောပါတယ်မင်းတပ်မြို့ကိုစွန့်ခွာထွက်ပြေးလာကြတဲ့စစ်ပေးရှောင်ပြည်သူတွေပို့တိုးလာတာကြောင့်စစ်ပေးရှောင်ပြည်သူလူဦးရေ6,500လောက်နေထိုင်နိုင်မဲ့စခန်း ITB Camp 4ခုနဲ့တခြားကျေးရွာတွေမှာလည်းDB camp 10ခုလောက်ဖွင့်လှစ်ထားပြီးလူဦးရေအချင်းတသောင်းဝန်းကျင်ရှိမယ်လို့ခန့်မှန်းရပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာအာဏာသိမ်းစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်အကြားဆွေးနွေးပွဲပြက်ပြဲကမေလ12ရက်နေ့ကစလို့တကြော့ပြန်တိုက်ပွဲဖြစ်ပွားလာခဲ့ပြီးမေလ13ရက်နေ့မှာအာဏာသိမ်းစစ်ကောင်စီကမင်းတပ်မြို့ကိုစစ်အုပ်ချုပ်ရေးအဖြစ်ကြေညာခဲ့တယ်လို့ဒေသခံတွေလည်းနေရာကနေတင်းရှောင်နေကြရပါတယ်
။ KNU ကရင်မျိုးသားစည်းရုံးနဲ့မြန်မာစစ်သားကြားဖာပွန်ခရိုင်တမန်ငါတီရမတိုက်ပွဲဆက်လက်ပြင်းထန်နေဆဲဖြစ်ပြီးမေလ26ရက်နေ့ထိတလအတွင်းမှာတိုက်ပွဲပေါင်း200နီးပါးဖြစ်နေပြီးတော့စစ်ကောင်စီဘက်ကယာနေချီတိုက်စုံမှုရှိတယ်လို့ KNU တမန်ငါဘက်ကပြောပါတယ်အခုလက်စံပိုင်းမှာ KNU တမန်ငါနေမြေတွင်းမှာစစ်ကောင်စီတပ်နဲ့ကရင်နေကြားဆောက်တပ် PGA အတိုင်းအပူမှုတိုးချက်လာပြီးစစ်ရေးလှုပ်ရှားမှုတွေများလာတာကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာတာဖြစ်တယ်လို့ KNU တမန်ငါပြောခွင့်ရဒုတိယဗိုလ်မှူးကြီးစောကလေတူကပြောပါတယ်ပိုက်ပွဲနေ့စဉ်ရှိလာတာကြောင့်အခုလအတွင်းမှာကရင်မျိုးသားလူမျိုးရေးတပ်မတော် KNL ဘက်က2ဦးကြဆုံးပြီး9ဦးတန်ရာရရှိခဲ့တယ်လို့စစ်ကောင်စီဘက်က128ဦးသေဆုံးသွားပြီး180ဦးထိခိုက်တန်ရာရရှိသွားတယ်လို့ KNU ဘက်ကဆိုပါတယ်တပ်မတော်ဘက်ကထိခိုက်မှုများတယ်လို့ KNU ဘက်ကပြောပေမဲ့တိကျတိမပြုတ်နိုင်ပါဘူး
ကချင်ပြည်နယ်ဖားကန်းမြို့နယ်မမုံကျေးရွာဒေသခံလူငယ်ခုနှစ်ဦးကိုကျေးရွာလုံခြုံရေးအတွက်ကင်းဆောင်နေစဉ်မေလ25ရက်17နာရီခွဲအချိန်ခန့်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေကတနတ်များပစ်ဖောက်ပြီးရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မြစ်သားစုဝင်တွေနဲ့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံထားရတဲ့လူငယ်ခုနှစ်ဦးစလုံးမှာတက္ကသိုလ်ကျောင်းသားတွေဖြစ်နေပြီးအခုခါမှာဖားကန်းမြို့မှာရဲစခန်းကပုံမှန်905နဲ့အမှုဖွင့်ဖို့လှုပ်ဆောင်နေကြောင်းစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ရွာထဲမှာလုံခြုံရေးမရှိတော့တာကြောင့်ယွာရဲ့အဝင်ထွက်တွင်မှလုံခြုံရေးကင်းဆောင်နေကြတာဖြစ်တယ်လို့ယမိယဖတဦးကပြောပါတယ်။ဖားကမြို့မမုံကျေးရွာမှာမေလ10ရက်နေ့ကလည်းဒေသခံယွာသား12ဦးကိုဖမ်းဆီးသွားခဲ့ပြီးအခုခါပုံမှန်905ကကြီးနဲ့တရားစွဲဆိုထားပါတယ်။
ရှမ်းပြည်နယ်ရှေ့ပိုင်းတန်ကျလေးမြို့နယ်မှာကုမ္ပဏီနဲ့စစ်တပ်ကနေပေါင်းပြီးနှစ်ပေါင်း20ကျော်တင်ယူထားတဲ့မြို့ကန်လေးရဲ့လေယာဉ်မြေတွေကိုရွာသားတွေဘက်ကတရားရင်ဆိုင်ပြီးအနိုင်ရခဲ့ပေမဲ့ကုမ္ပဏီဘက်ကပြန်မပေးတဲ့ပြင်မြေယာရေးဦးဆောင်လုပ်ဆောင်နေတဲ့ចောင်းလန့်စရာတော်ကိုကုမ္ပဏီကနေတရားစွဲဆိုလိုက်ပါတယ်။တန်ကျလေးမြို့နယ်ဝမ်ဟောင်းဟောင်းလေးရွာကចောင်းလန့
ရခမြေအေကရှိစေကိုရွာသားတွေကိုပြန်ပေးဖို့အယတ္တဆိုးရွားလက်ထက်မှာထုတ်ပြန်ခဲ့ပေမဲ့ကုမ္ပဏီကပြန်မပေးလိုတဲ့အတွက်ရွာသားတွေပြင်ရွာရဲ့ကျောင်းဆိုင်ဆရာတော်ဘာထပ်မံတရားစိုးစိုးခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာမေလ29ရက်နေ့ကမိုးသက်လေပြင်းကြာရောက်ခဲ့တဲ့အတွက်စစ်ဘေးဒုက္ခတွေစခန်းတွေကလူနေအဆောင်တွေရာနဲ့ချီပျက်စီးခဲ့တယ်လို့တချို့ကျေးရွာတွေမှာလည်းနေအိမ်ပျ
ကျွန်တော်တို့ရဲ့စီးမှုစီးရင်တွေကိုလည်းကောက်ယူနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်အလားတူပေါက်တော်မြို့နယ်စက်တက်မော်ကြေးရွာမှာလည်းမြန်မာနစ်ကပြုတ်လုပ်ထားတဲ့လိုင်းအသားစီးတွေပျက်စီးသွားပြီးလူနေအိမ်တချို့ဟာပျက်စီးသွားခဲ့ပါတယ်ဒုက္ခတွေစခန်းတွေကလူနေအဆောင်တွေဟာဝါဒဏ္ဍာရီနဲ့ဆောက်လုပ်ထားတာဖြစ်တဲ့အတွက်မိုးရာသီမှာနေထိုင်ရေးအတွက်ဒုက္ခတွေရိအခက်တွေ့နိုင်ပြီးတချို့စ
ကတင်းဝါတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်အာဏာသိမ်းပြီး၃လကျော်အကြာမှာစစ်ကောင်စီကခန့်အပ်ထားတဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေနဲ့မေလ၂၁ရက်နေ့ကတွေ့ဆုံခဲ့ပါတယ်နိုင်ငံရေးပါတီကြီးကိုးဇက်နှစ်ပါတီကိုဖိတ်ခေါ်ခဲ့ပေမဲ့၆၂ပါတီကကိုယ်စားလှယ်တက်ရောက်ခဲ့တယ်လို့သိရပါတယ်အဲ့ဒီအထက်မှာရှမ်းနိုင်ငံရေးပါတီတွေကတော့တက်ရောက်
ုံအနိုင်ရခဲ့တဲ့ရှမ်းတိုင်းနားမြားဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့ဒုတိယအကြိမ်ဖိတ်ခေါ်မှုမှာလည်း UEC အစည်းအဝေးကိုမတက်ရောက်ခဲ့ဘူးလို့ပါတီပြောခွင့်ရဆိုင်လက်ကအခုလိုပြောပါတယ်
။မတက်ဖြစ်တာကတော့ကျွန်တော်တို့ပါတီမူဝါဒနိုင်ငံရေးဂျင်မန်ချက်နဲ့အခုစစ်ကောင်စီလုပ်နေတဲ့ကိစ္စတွေနဲ့ဟာတဟဆတာမဖြစ်ဘူး။
တို့ပေမဲ့2020ရွေးကောက်ပွဲမှာတနီယာအနိုင်ရခဲ့တဲ့ရှမ်းပါတီနောက်တစ်ခုဖြစ်တဲ့ရှမ်းတိုင်းနားမြားဒီမိုကရက်တစ်ပါတီ SNDP ကတော့ဖေဖော်ဝါရီလ26ရက်နေ့တုန်းကရောမေလ21ရက်နေ့ကပါစစ်ကောင်စီရဲ့ UEC ဖိတ်ခေါ်တဲ့အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။ပါတီဥက္ကဋ္ဌဆိုင်းအိုက်ပေါကပါတီရဲ့ခံယူချက်ကိုအခုလိုပြောပါတယ်
။အင်္ဂါရုကတရားဝင်ပါတီတစ်ခုအနေနဲ့သူတို့စီမှာမော့ပုံတင်ထားတဲ့အတွက်ကြောင့်မော့ပုံတင်အမှတ်15အနေနဲ့တော့တက်ရမှာပဲ။သူတို့ရဲ့စီမပြုထားတဲ့ပါတီတစ်ခုအနေနဲ့တော့တက်ရမှာပဲ
။မေလ21ရက် UEC နဲ့နိုင်ငံရေးပါတီတွေဆွေးနွေးမှုမှာလာမယ့်ရွေးကောက်ပွဲမှာ PR စနစ်အချိုးကျကိုစားပြုမှုရွေးကောက်ပွဲစနစ်နဲ့ပြုလုပ်သွားမယ်ဆိုတဲ့အကြောင်းကိုအထက်ဆွေးနွေးခဲ့ကြောင်းသိရပါဗျ။လာမယ့်တနှစ်အတွင်းသို့မဟုတ်နှစ်နှစ်အတွင်းရွေးကောက်ပွဲကျင်းပပြီးမယ်လို့စစ်ကောင်စီကကြေညာထားချက်နဲ့ပတ်သက်ပြီးကြားခေါင်းပါတီ SNLD ကတော့အယုံကြည်မရှိဘူးလို့ပြောဆိုလိုက်ပါတယ်။ပြောခွင့်ရဆိုင်လေးကအခုလိုပြောပါဗျ။
အဲ့တော့စစ်ကောင်စီအနေနဲ့နိုင်ငံတော်ရဲ့အခြေအနေကိုဘယ်လောက်ထိသူဆက်လက်ပြီးထိန်းသိမ်းသွားမလဲဘယ်လောက်ထိထပ်ပြီးတော့မှကန့်ကွက်သွားနိုင်မလဲဆိုတဲ့အခြေအနေပေါ်အများကြီးမကြည့်ပါနဲ့
2020ရွေးကောက်ပွဲမှာ NLD ပါတီကနေမဲမတမာမှုလှုပ်ဆောင်နေတဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့အကြောင်းပြုပြီးစစ်တပ်ကနေဖေဖော်ဝါရီလ1ရက်နေ့ကနိုင်ငံတော်အာဏာကိုတင်းယူခဲ့ပါတယ်ဖေဖော်ဝါရီလ26ရက်နေ့တုန်းက UEC ဖိတ်ခေါ်တဲ့တွေ့ဆုံမှုမှာနိုင်ငံရေးပါတီ53ခုတက်ရောက်ခဲ့ပါတယ်
ဆက်ပြီးတော့ကရားပြည်နယ်ကကန္နရဝတီတိုင်းတည်င်းဌာနအေဒီတာချုပ်တာဝန်ထမ်းဆောင်ခဲ့တဲ့သူရဲ့နေအိမ်ကိုစစ်ကောင်စီတပ်ဖွဲ့တွေကနေဝင်ရောက်ရှာဖွေခဲ့တယ်လို့မီဒီယာလုပ်ငန်းဖိနှိပ်ကန့်သတ်မှုတွေကြောင့်တည်င်းထုတ်လုပ်ရေးအပိုင်းမှာအခက်တွေ့နေရပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
ကရားပြည်နယ်ခြေဆိုင်ကနာရာဝတီတိုင်းသတင်းဌာနအေဒီတာကျောင်းရဲ့ဒီမော့ဆိုမျိုးနယ်ကနေအင်ကိုမေလ၂၀ရက်နေ့ညနေပိုင်းအချိန်မှာစစ်ကောင်စီစစ်သား
ပါပါတယ်လက်ရှိနိုင်ငံရေးအခြေအနေကြောင့်သတင်းမီဒီယာတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေနဲ့မီဒီယာလုပ်ငန်းတွေမလဲပတ်နိုင်ဖို့ဆက်သွယ်ရေးကွန်ရက်ကတ်ချက်ကြောင့်အခက်အခဲတွေကြုံတွေ့နေရတဲ့အချိန်မှာကာနာဒါဝတီတိုင်းရဲ့သတင်းထုတ်လုပ်မှုလုပ်ငန်းကိုပြပရောက်ကရင်နီသတင်းသမားများကွန်ရက်ထံယာယီလွှဲပြောင်းခဲ့တယ်လို့သူကဆက်ပြောပါတယ်။ကရင်ပြည်နယ်ကသတင်းထောက်ရန်နယ်ပါ
ဒီတာချေဆိုင်သတင်းဌာနတွေကိုလည်းသတင်းမထောက်လောင်းနိုင်အောင်ပြစ်မှတ်ထားလာတာလို့လည်းနိုင်ငံတကာမြန်မာသတင်းအဖွဲ့ BNN
ရဲ့မူဝါဒရေးရာဥက္ကဋ္ဌနန်းဖောခေကခုလိုတုံးတက်ပါတယ်ဆရာအနာသိမ်းကြီးကလေးကညူကြီးကြီးကရှိတဲ့မီဒီယာတိုက်တယ်လဲပိတ်ဆံရတယ်ဒါတော့ဒီသားအခြေဆိုင်တိုင်းသားမီဒီယာတွေပေါ့နော်တူတူကျွန်တော် BNN
နိုင်ငံတကာမြန်မာသတင်းဖွဲ့ BNI ဟာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ထိုင်းနယ်စပ်နဲ့ပြည်တွင်းခြေဆိုင်တိုင်းနာသတင်းဌာန၆ခုနဲ့စုပေါင်းဖွဲ့စည်းထားတဲ့မီဒီယာကွန်ရက်တစ်ခုဖြစ်ပြီးမြန်မာနိုင်ငံရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုအထူးဦးစားပေးဖော်ပြနေကြတဲ့သတင်းဖွဲ့စည်းကြီးတစ်ခုဖြစ်ပါတယ်ရှင်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ချင်းပြည်နယ်မင်းတပ်မြို့မှာတိုက်ပွဲကြောင့်မြို့ပေါ်ကထွက်ပြေးတိတ်ဆောင်နေကြတဲ့ဆစ်ဆောင်တပေါင်းခန့်ဟာကုညီထောက်ပံ့မှုလိုအပ်နေတယ်လို့စစ်ဘေးဆောင်ကုညီရေးအဖွဲ့ကပြောပါတယ်။KNU ကရင်မြို့သားစီယုံနဲ့မြန်မာစစ်တပ်အကြားဖားပွန်ခရိုင်တပ်မဟာဒေသငါးမှာတိုက်ပွဲဆက်တိုက်ဖြစ်ပွားနေပြီးတိုက်ပွဲပေါင်း900နီးပါးရှိနေတယ်လို့KNU တပ်မဟာငါးဘက်ကပြောပါတယ်။
တော်ရရှိတဲ့ခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။ဒီကနေ့မနက်ခင်းအပတ်စဉ်ကဏ္ဍတွေကတော့ဒီညပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ voanews.com ဖြစ်ပါတယ်။
အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံအရှေ့တောင်ပိုင်းတိုင်းရင်းသားဒေသတွေမှာ 2021ခုနှစ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့အတွက်အခုချိန်ထိအိုးအိမ်ဆောက်ခွာထွက်ပြရသူစုစုပေါင်း 18,500ကျော်ရှိလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအထောက်အကူပေးညှိနှိုင်းမှုအဖွဲ့အိုချာကပြောပါတယ်။အထူးသဖြင့် ကယားပြည်နယ်ထဲမှာမေလကုန်ရက်ပိုင်းတွေအတွင်း 13,300လောက်ရှိလာနေတာဖြစ်ပြီးမြန်မာနိုင်ငံတွင်းကတိုက်ပွဲဖြစ်ပွားရာဒေသနဲ့ပြည်သူတစ်တန်းလောက်အတွက်အကူအညီရန်ပုံငွေအမေရိကန်ဒေါ်လာတန်290လောက်လိုအပ်နေပေမဲ့ 15ရာခိုင်နှုန်းလောက်သာရာသေးကြောင်းလဲကျသပတေးနေမှာထုတ်ပြန်တဲ့အိုချာရဲ့မြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာအခြေအနေအစီရင်ခံစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးနေရာအတွက်စစ်ကောင်စီက ဝါရှင်တန်တန်ယုံကစစ်တမ်းမှုဘုံမှုကြီးအောင်သူရင်ကိုခန့်အပ်လိုက်ပါတယ်။မြန်မာသံမကြီးဦးကျော်မိုးထွန်းနေရာမှာအစားထိုးဖို့အတွက်စစ်ကောင်စီရဲ့အကြိုးပန်းမှုဟာကုလသမဂ္ဂကတန်တမန်တွေကိုအသိမှတ်ပြုလက်ခံရတဲ့ credential committee မှာအခြေအတင်အငင်းပွားစရာတွေလဲကြုံရနိုင်ပါတယ်။မြန်မာစစ်တပ် February 1ရက်အာဏာသိမ်းခဲ့ခြင်းကစပြီးဖမ်းဆီးထားတဲ့သတင်းတောက်တွေပေါ်မှာတရားဆွဲဆိုထားတာအားလုံးကိုချက်ချင်းပြန်ပြီးရုပ်သိမ်းဖို့ Amnesty International နိုင်ငံတကာလူချင်းချမ်းသာကွန်အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။မြန်မာသတင်းသမားတွေဟာသူတို့ပေါ်မှာချင်းချောက်မှုတွေအကြက်ကြိုင်မှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုအခုဒီရင်ဆိုင်နေရာဆဲဖြစ်ပြီးဒါဟာရင်းနဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖုံးကွယ်နိုင်ဖို့နဲ့ငြင်းငြင်းဆန်းဆန်းပြသူတွေကိုဖိနှိပ်ဖို့မြန်မာအာဏာပိုင်တွေရဲ့ကြိုးပမ်းမှုဖြစ်ကြောင်းထင်ရ
ြောပြသွားတဲ့ဒုက္ခမျိုးသက်ကျေးဇူးပါခင်ဗျာ ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စိုးမင်းတို့ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇူဘဲအယ်ထေယပ်နဲ့ကာဗင်ဖောင်လာတို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်တို့ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းလိုမီတာ32 48နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး BND ရဲ့တွေ့တွေ့ကင်းဝေးပြီးစိတ်ချမ်းသာကိုချမ်းသာရှိနိုင်ကြပါစေခင်ဗျာဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThis program